to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုကျွန်မအများသဇင်အောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့ထိုင်းနိုင်ငံကိုယ်ထဲမှာပြည်ပနေသူတွေကိုဒီကနေ့ဆက်လက်ကယ်ထုတ်နေတာမှာចောင်းသားလူငယ်၄ဦးကိုထပ်မံကယ်ထုတ်လိုက်နိုင်ပြီဖြစ်ပါတယ်။ Writer သတင်းတောင်၂ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဂျပန်နိုင်ငံကမိုးသည်မြေပြိုမှုတွေကြောင့်သေဆုံးသူအ ਨੇ ဆုံး100ကျော်ရှိသွားပြီလို့အာနာဘင်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်သိငိထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေအပီတော်တာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ထိုင်းနိုင်ငံတွင်ကုရဲပိမိနေတဲ့နီးပြားနဲ့ကျောင်းသားကလေးငယ်တွေကယ်ဆယ်ရေးနောက်ဆုံးရအခြေအနေတည်။နောက်မြန်မာနိုင်ငံရဲ့အခြေအနေကရိုဟင်ဂျာတွေထာနေပြန်နိုင်တဲ့အနေအထားမရှိသေးဘူးလို့ကုလအထူးကိုယ်စားလှယ်ကပြောဆိုလိုက်တဲ့အကြောင်းနဲ့အတူကယားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရွာထားရှိရေးအစီအစဉ်ကိုကန့်ကွက်မှုတွေကြောင့်ယာယီရပ်ဆိုင်းထားလိုက်တဲ့အကြောင်း
ရည်ရထိုင်ထားတယ်လို့ပဲပြောရမှာပေါ့ကျွန်တော်တို့ရဲ့အနေနဲ့ဒီကုသနာပို့တဲ့ကျွန်တော်တို့ perform ပေါ်ဝင်နိုင်တဲ့နိုင်ငံတွေကျွန်တော်တို့အနေနဲ့ဖွင့်ထားပြီးတယ်ပေါ့နော်သူကကျွန်တော်တို့အဲ့လိုပြောတယ
်အပြေအဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ blogger တွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့ကတဘာဝလိုင်းကိုအတွင်းပြိမိနေကြသူတွေကိုဆက်လက်ကယ်ထုတ်နေတာမှာဒီကနေ့တနင်္လာနေ့မှာတော့နောက်ထပ်၄ယောက်ကိုလိုင်းကူအပြင်ကိုကယ်ထုတ်လိုက်နိုင်ပြီဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်မနေ့တနင်္ဂနွေနေ့ကအလားတူ၄ယောက်ကိုကယ်ထုတ်လိုက်နိုင်ခဲ့ပြီဖြစ်တာကြောင့်ဒီကနေ့ကယ်ထုတ်လိုက်တဲ့၄ယောက်နဲ့ပေါင်းလိုက်ရင်စုစုပေါင်းကိုရဲကကယ်ထုတ်လိုက်နိုင်သူ၈ဦးရှိသွားပြီဖြစ်ပါတယ်ထမ်လွန်းလိုင်းကူအတွင်းကျန်နေသူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုလောလောဆယ်ဆန်းကန်ထားလိုက်ပြီးမနေ့ပြန်အင်္ဂါနေ့မှာပြန်လည်လှုပ်ဆောင်မှာဖြစ်ပါတယ်ကယ်ထုတ်လိုက်နိုင်တဲ့ကလေးတွေကိုခုအပြင်မှာကျမရေးစစ်ဆေးမှုတွေပြုလုပ်ပေးတဲ့နောက်လိုအပ်တဲ့ကုသမှုတွေထပ်မံပေးနိုင်ရေးအတွက်ရဟယင်နဲ့ချင်းရိုင်ဆေးရုံကိုခေါ်သွားခဲ့ကြပါတယ်။ကလေးငယ်တွေရဲ့ကျမရေးကောင်းမွန်လျက်ရှိကြောင်းတာဝန်ရှိသူတွေကလည်းပြောပါတယ်။အခုချိန်ထိကယ်ထုတ်ပြီးတဲ့ကလေးတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုအာဏာပိုင်တွေဘက်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။တင်းငွေတွေကကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့ကြတဲ့ရင်းငုတ်သမားတွေဟာကုတွင်းအခြေအနေတွေနဲ့အကျွမ်းတဝင်ဖြစ်လာပြီးမို့ဒီကနေ့ကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းသူတို့ပဲဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းပြည်ထောင်ဝန်ကြီးအနုပုံပေါကြီးနာကအစောပိုင်းကပြောခဲ့ပါတယ်။ကျောင်းသားလူငယ်ဘောလုံးသမား၁၂ယောက်နဲ့သူတို့ရဲ့နှီးပြဆရာတို့ဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကကြောက်ကူရှိရာကိုတွားလည်တဲ့အချိန်ရေကြီးတာနဲ့ကြုံရပြီးအထက်မှာပြိမိနေကြတာပါတင်းငွေနေကပထမဆုံးလူငယ်တယောက်ကိုဂူရဲကနေကယ်ထုတ်လိုက်နိုင်ပြီလို့ချင်းရိုင်ခရိုင်ယာယီအုပ်ချုပ်ရေးမှူးကကြေညာလိုက်ချိန်မှာတော့လူတွေအားလုံးဝမ်းသာအားရအော်ဟစ်ကြိုဆိုခဲ့ကြပါတယ်
ဗြိတိရှ်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ဟာမကြာသေးခင်အချိန်ပိုင်းအတွင်းကပဲယာရုခနေနှုတ်ထွက်သွားခဲ့ပါတယ်ဝန်ကြီးဂျွန်ဆန်ဘာကြောင့်အခုလိုယာရုခရုတ်တရက်နှုတ်ထွက်သွားတယ်ဆိုတော့အသေးစိတ်အချက်လက်တွေတော့ထွက်မလာသေးပါဘူးဒါပေမဲ့ Brexit လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU အဖွဲ့တဲကနှုတ်ထွက်ရေးကိစ္စကိုတာဝန်ခံညှိနှိုင်းဆွေးနွေးသူဒေးဗစ်ဒေးဗစ်ယာရုခနှုတ်ထွက်ပြီးနောက်တနေ့မှာဝန်ကြီးဂျွန်ဆန်အခုလိုယာရုခနှုတ်ထွက်တာဖြစ်ပါတယ်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ဗြိတိန် EU ကနှုတ်ထွက်ရေးဆွေးနွေးမှုတွေမှာအလျှော့ပေးမှုတွေများလွန်းတာ EU ရဲကနှုတ်ထွက်ပြီးဗြိတိန်အနေနဲ့ကိုယ်ပိုင်တီးခြားလွတ်လပ်တဲ့အသိုက်အဝန်းတစ်ခုထူထောင်ရေးဝန်ကြီးချုပ်ရဲ့ရည်မှန်းချက်တွေဟာစိတ်ကူးရင်တက်တက်သားဖြစ်ပြီးလက်တွေမဆန့်ဘူးလို့ဝန်ကြီးဒေးဗစ်ကသူ့ရဲ့နှုတ်ထွက်စာထဲမှာဖော်ပြထားပါတယ်နိုင်ငံခြားရေးဝန်ကြီးဂျွန်ဆန်ရဲ့နှုတ်ထွက်မှုဟာလည်းBrexit အပေါ်ဝန်ကြီးချုပ်နဲ့သဘောထားကွဲလွန်မှုတွေကြောင့်ဖြစ်နိုင်တယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေထွက်ပေါ်နေပါတယ်။ဝန်ကြီးချုပ်မေရဲ့အစီအစဉ်ကိုအကျိအင်နဲ့ဆွေးနွေးချပြီးတဲ့နောက်အစိုးရအဖွဲ့ဝင်ဝန်ကြီးအဖွဲ့ကဝန်ကြီးချုပ်ရဲ့အစီအစဉ်ကိုတောက်ကြနေကလက်ခံလိုက်ပြီးဖြစ်ပါတယ်ရှင
်။ဟက်တီနိုင်ငံမြို့တော်မှာလောင်စာဆီဈေးနှုန်းတိုးမြင့်မှုအစိုးရရဲ့ညွှန်ကြားချက်အပေါ်အကြမ်းဖက်ဆန္ဒပြမှုတွေဆက်ဖြစ်နေတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့နောက်ထပ်သတိပေးချက်မရမချင်းအပြစ်မထွက်ကြဖို့ဟက်တီနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်မြို့တော် Port au Prince ကလမ်းမတွေပေါ်မှာမနေ့တနင်္ဂနွေနေ့ကဆန္ဒပြသူတွေကကားတာယာတွေကိုမိရှို့ခဲ့ကြပါတယ်မြို့တော်စင်ဂျေဘုံက Petitionville အရမှာဈေးဆိုင်တွေကိုဝင်ရောက်လူရဲ့ဇင်ခံဟိုတယ်တွေက ရှိမှရှိတဲ့ကားတွေကိုမိရှုနောက်လွတ်တော်အဆောက်အအုံကိုပါမိရှုဖို့ချင်းချောက်မှုတွေရှိခဲ့ပါတယ်။လောင်စာဆီဇင်းတုံးကို49ရာခိုင်နှုန်းတိုးမြင့်မဲ့ဆုံးဖြတ်ချက်ကိုရုပ်သိမ်းဖို့တမရယိုဗနယ်မိုစီကအစိုးရကိုညွှန်ကြားခဲ့ပေမဲ့လို့လည်းဆက်ပြီးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေလုံခြုံရေးကိုဖျက်ပြီးမိရှုဖို့ကြိုးစားခဲ့ကြတဲ့မြို့တော်ပေါ်တိုပရင်စ်ကဟိုတယ်တစ်ခုမှာအမေရိကန်လူမျိုး120ကျော်ရှိနေတာပါဟစ်တီနိုင်ငံမှာပြိမိနေတဲ့သူတွေထဲမှာတော့အမေရိကန်ပြည်ထောင်စုတောင်ကာရိုလိုင်းနာဖလော်ရီဒါဂျော်ဂျီယာအလာဘားမားနဲ့အလာဘားမားတို့ကခရီးယံဖျားကြောင်းတွေကလူငယ်အဖွဲ့တွေနဲ့သာသနာပြုတွေလည်းပါဝင်ပါတယ်အမေရိကန်နိုင်ငံသားတွေထိခိုက်ဒဏ်ရာရတဲ့တရင်တော့မရှိသေးပါဘူး
အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတဲ့တိဆောက်တာမှာဗီယက်နမ်နိုင်ငံကိုအထွတ်ယူဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားကိုတင်းင်းခနွေနေ့မှာတိုက်တွန်းလိုက်ပါတယ်။ဗီယက်နမ်နဲ့အမေရိကန်တို့ကြားစစ်ပွဲအဆုံးသတ်သွားပြီတဲ့နောက်နှစ်ပေါင်း40ကျော်ဗီယက်နမ်နိုင်ငံကလုတ်တာမျိုးကိုအထွတ်ယူဖို့တိုက်တွန်းတာပါ။ပျိုယန်မြို့တော်မှာနှစ်ရက်ကြာဆွေးနွေးပြီတဲ့နောက်ဝင်ကြီးပွန်ပီယိုကဗီယက်နမ်နိုင်ငံကိုခီးဆက်ပါတယ်။အမေရိကန်ဟာရန်သူဟောင်းတွေနဲ့ဆက်ဆံရေးတိဆောက်နိုင်တယ်ဆိုတာအမေရိကန်နဲ့ဗီယက်နမ်ကြားပုံမှန်ဆက်ဆံရေး23နှစ်ကြာရှိထားတာကသက်သေဖြစ်ပါတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဒါဟာတကယ့်ကိုဖြစ်နိုင်ခြေရှိတယ်ဆိုတာကိုသိတဲ့အကြောင်းဘာကြောင့်လဲဆိုတော့ထူးခြားလာတဲ့လမ်းကြောင်းကိုဗီယက်နမ်နိုင်ငံဘလို့ဖြတ်သန်းလာတယ်ဆိုတာသိလို့ဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖို့အမေရိကန်ကလူမိုက်ဆန်ဆန်တောင်းဆိုတယ်လို့ဆွတ်ဆွဲပြီးဆွေးနွေးပွဲဟာစိတ်မကောင်းစရာပဲလို့ပြောတဲ့အပေါ်မှာတော့ဝင်ကြီးပွန်ပီယိုကခပ်ဖို့ပေါ်ပဲတုံ့ပြန်ပါတယ်။အဲ့ဒီပန်ကြားချက်တွေဟာလူမိုက်ဆန်နေဆိုရင်ကဘာကြီးဟာလူမိုက်တယောက်ပါပဲလို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပယ်ရင်ဒုံးကျည်အစီအစဉ်တွေရပ်ဆိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအကြိမ်ပိုင်းများစွာတောင်းဆိုပူတာကိုထောက်ပြပြီးဝင်ကြီးပွန်ပီယိုကပြောဆိုခဲ့ပါတယ်ရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာရိုက်တာသတင်းတော်နှစ်ဦးကိုနိုင်ငံတော်လျော်ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တဲ့အပေါ်များစွာစိတ်ပြေမိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကကြေညာချက်ထုတ်ပြန်လိုက်ပါတယ
်။ We are deeply disappointed by today's court decision to proceed with charges against journalists Walone and Chosa U for alleged violation of the Official Secrets Act.
သတင်းတော်လူဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်မှုတရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်ကျမတို့အနေနဲ့များစွာစိတ်မကောင်းဖြစ်ရပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့သတင်းတောက်တွေသူတို့အလုပ်ပြန်လုပ်ခွင့်ပြုပြီးမိသားစုတွေနဲ့ပြန်လည်စုံစည်းခွင့်ပြုတင်ပါတယ်။တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်နောက်ကျောင်းပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။
ဒီကနေ့အမေရိကန်တန်ယုံကထုတ်ပြန်တဲ့ကြေညာချက်ကိုတန်ယုံအရာရှိက VOA ကိုပြောပြခဲ့တာဖြစ်ပါတယ်။အလားတူပဲ1932ခုနှစ်အင်္ဂလိပ်ခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေပေါ်အခြေခံပြီးရိုက်တာသတင်းတောင်နှစ်ဦးကိုဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တာဟာမြန်မာနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နဲ့အများပြည်သူတွေအနေနဲ့သတင်းမှန်ရရှိရေးစတဲ့အခြေခံလွတ်လပ်ခွင့်တွေကိုချင်းချောက်ရရောက်စေကြောင်း EU ဥရောပသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်။သူတို့ရဲ့ရပိုင်ခွင့်နဲ့အညီလွတ်လပ်စွာရေးသားပြောဆိုကြတဲ့ဒီသတင်းတောင်နှစ်ဦးအပေါ်တင်ထားတဲ့ဆွဲချက်တွေပြန်ရုပ်သိမ်းပေးသူတို့မိသားစုတွေနဲ့ပြန်လည်စုံစည်းနိုင်အောင်ချက်ချင်းပြန်လုပ်ပေးဖို့ EU အနေနဲ့တောင်းဆိုကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦး2018ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်ရန်ကုန်မြို့မှာရှိတဲ့အမေရိကန်နဲ့တခြားအနောက်တိုင်းတန်တမာနေနီးတူ EU ကလည်းသူတို့ရဲ့ရုံးချိနေမှာတွားရောက်လေ့လာနေခဲ့ကြတာဖြစ်ပါတယ်။ဒါအပြင်ရန်ကုန်မြို့မှာရှိတဲ့ Australia တန်ယုံကလည်းကိုဝန်လုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုသူတို့တန်ယုံအနေနဲ့အနီးကစောင့်ကြည့်နေကြောင်းဒီမိုကရေစီအတွက်စာနယ်ဇင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ဟာပဌာနာကြတာကြောင့်ရိုက်တာသတင်းတော်တို့ရဲ့အမှုကိုမျှတစွာအမြန်ဆုံးကင်တယ်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာ3ရက်ဆက်တိုက်မိုးသည်ထန်ခဲ့ပြီးတဲ့နောက်မြေပြိုမှုတွေအတွင်းအနည်းဆုံးလူ100သေဆုံးခဲ့ရတယ်လို့အာနာပိုင်တို့ကပြောပါတယ်။နောက်ထပ်65ဦးကျော်ပျောက်ဆုံးနေဆဲလည်းဖြစ်ပါတယ်။န ိုင်ငံအနောက်ပိုင်းနဲ့အလဲပိုင်းကထိခိုက်မှုရှိခဲ့တဲ့ခြေရွာတွေကပျက်စီးတွေကြောင့်အသက်ရှင်ကျန်ရစ်သူတွေသေဆုံးသူတွေကိုကယ်ဆယ်ရေးအဖွဲ့တွေဆက်ပြီးရှာဖွေနေကြပါတယ်။မိုးသည်ထံမှုအတွင်းသေဆုံးခဲ့ရသူတွေနဲ့ပျောက်ဆုံးသူအရေအတွက်ကအခုဆိုရင်တရာကျော်သွားပြီဖြစ်ကြောင်းအကြီးအကျယ်လဲပျက်စီးခဲ့ရတဲ့အကြောင်းပျောက်ဆုံးနေသူအများအပြားရှိနေပြီးရှာဖွေကယ်ဆယ်ရေးအစွမ်းကုန်လုပ်နိုင်ဖို့ဝန်ထမ်းပေါင်း 9,300 ထိတိုးမြင့်ချထားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကပြောဆိုခဲ့ပါတယ်။ဒါစင်နဲ့ချီတဲ့မြေပြုံမှုတွေနဲ့တခြားအရေးပေါ်အခြေအနေတွေအတွင်းမိသက်သမားရဲနဲ့စစ်တပ်တပ်ဖွဲ့ဝင် 48,000 လောက်တုံ့ပြန်ကင်တွယ်နေတယ်လို့လည်းဂျပန်အစိုးရအတွင်းဝန်ယိုရှိဟီဒေရှုဂါကပြောဆိုပါတယ်။ကိုချီစီယန်စုမှာတော့၃နာရီအတွင်းမိုးရေချိန် 26.3 စင်တီမီတာကျော်ကိုရောက်ရှိခဲ့ပြီးဒီဟာဆိုလို့ရှိရင်1986ခုနှစ်မှာစတင်တဲ့မှတ်တမ်းတွေထဲမှာအမြင့်ဆုံးဖြစ်တယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်။လူပေါင်းတသန်း3သိန်းတို့ကိုအိုးအိမ်စွန့်ခွာပြီးဘေးလွတ်ရာရွှေ့ပြောင်းဖို့ညွှန်ကြားထားပါတယ်။နောက်ထပ်လူပေါင်း3သန်း1သိန်းတို့ကိုတော့တန့်လတ်ထားပြီးဘေးလွတ်ရာရွှေ့ပြောင်းရနိုင်ကြောင်းလည်းသတိပေးထားပါတယ်ရှင်။
တူရကီနိုင်ငံမှာတနင်္ဂနွေနေ့ကခီးရတဲ့ရင်ထားတိတ်မောက်သွားတဲ့အတွက်အနည်းဆုံးလူ24ဦးသေဆုံးသွားကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။ခီးရတဲ့362ဦးတင်ဆောင်လာတဲ့အဲ့ဒီရထားဟာဂရိနိုင်ငံနယ်စပ်အနီးအာဒင်းကနေအစ္စတန်ဘူမြို့ကိုအလားတိုင်းပြည်အနောက်မြောက်ပိုင်းတက်ကာဒက်ဒေသအတွင်းမှာရထားလမ်းချော်သွားခဲ့တာဖြစ်ပါတယ်။မကြသေးခင်ရပိုက်တွင်ကအဲ့ဒီဒေသမှာမိုးသည်ထန်စွာရွာခဲ့တာကြောင့်ရထားလမ်းအောက်မြေတွေကိုရစ်တိုက်စားပြီးအခုလိုတိတ်မောက်သွားခဲ့ခြင်းဖြစ်ကြောင်းတူရကီဝန်ကြီးချုပ်ရီဆက်အက်ဒက်ကပြောပါတယ်။ခီးတဲ့စုစုပေါင်း318ဦးထိခိုက်ဒဏ်ရာရသွားခဲ့တာမှာ124ဦးကိုဆေးရုံတင်ထားရတယ်လို့ဆိုပါတယ်။ခီးတဲ့တွေအတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကတော့ဒီကနေ့ပြည်ဆုံးသွားပြီဖြစ်ပါတယ်။ပုဂ္ဂလိကသတင်းဌာနတစ်ခုဖြစ်တဲ့ CNN Turkish ရဲ့အဆိုအရကတော့တရားကြိုးကြရာကအခုလိုယထာတိတ်မောက်သွားတာလို့ပြောပါတယ်
။တောင်ဆူရန်နိုင်ငံမှာတိုက်ခိုက်နေကြတဲ့အဖွဲ့ခေါင်းဆောင်တွေကြားငြိမ်းချမ်းရေးသဘောတူညီချက်ရရှိသွားတာကြောင့်တဘုံခေါင်းဆောင်ရီယက်မာချာကိုဒုတိယသမ္မတအဖြစ်ပြန်လည်ခန့်အပ်မှာဖြစ်တယ်လို့ငါးနှစ်ကြာပြည်တွင်းဆင်အဆုံးသတ်သွားမဲ့အနေအထားလည်းရှိပါတယ်ဒုတိယသမ္မတ၄ဦးထားရှိဖို့သဘောတူခဲ့ကြတာပါလက်ရှိမှာဒုတိယသမ္မတ၂ဦးရှိနေပြီးရီယက်မာချာကတော့ဒုသမ္မတ၁ရာရုကိုရမှာဖြစ်ပြီးစရုပ်ထမြောက်ဒုတိယသမ္မတနေရာကိုတော့အတိုက်ခံတဲ့ကအမျိုးသမီး2ဦးကိုခန့်အပ်မှာဖြစ်တယ်လို့တောင်ဆူရန်နိုင်ငံခြားရေးဝန်ကြီးအယ်ဒီယာဒီရီအမက်ကဆွေးနွေးပွဲအပြီးသတ်မှာကြေညာခဲ့တာပါဆွေးနွေးပွဲကိုတော့ယူကရိန်းနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးယူဂန္ဒါသမ္မတယိုဝီရီမူဆာဗီနီနဲ့ဆူဒန်သမ္မတအိုမာအယ်ဘာရှီယာတို့ကသဘာဝတိလုပ်ခဲ့ကြပါတယ်။တောင်ဆူဒန်သမ္မတဆီလ်ဗာကီးယားနဲ့မာချာချာမပြေမလည်ဖြစ်ခဲ့တဲ့2013ခုနှစ်မှာစတင်ခဲ့တဲ့ပြည်တွင်းစစ်ကိုအခုသဘောတူညီချက်နဲ့အဆုံးသတ်နိုင်ဖို့ရည်ရွယ်ထားတာပါ။2015ခုနှစ်တုန်းကလည်းမာချာကိုဒုသမ္မတအဖြစ်ပြန်လည်ပေးအပ်မဲ့အာဏာခွဲဝင်မှုဆိုင်ရာအလားတူသဘောတူညီချက်ရရှိခဲ့ပေမဲ့လည်းနောက်တစ်နှစ်အကြာမှာပြက်ပြားခဲ့တာဖြစ်ပါတယ်စစ်ပွဲကြောင့်လူတောင်းနဲ့ချီသေဆုံးခဲ့ရပြီးလူ၄သန်းလောက်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပါတယ်တောင်ဆူဒန်နိုင်ငံသား၂သန်းလောက်အိန္ဒိချင်းယူဂန္ဒါကင်ညာအီသီရိုးပီးယားဆူဒန်နဲ့ကွန်ဂိုတို့မှခိုးလုံနေရပါတယ်ရှင
်ယာရုကနိုင်ယူသွားတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီနေရာမှာအစားထိုးခန့်အပ်မဲ့သူအမည်ကိုဒီကနေ့ဝါရှင်တန်စံတော်ချိန်ည9နာရီမှာသမ္မတဒေါ်နယ်ထရမ့်ကကြေညာမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်အရေးအတွက်မတိမတအသာစီးရထားတဲ့ Republican Party အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့အခုလိုအမည်စင်းတင်သွင်းခံရသူကိုအတီးပြူရေးလွှတ်တော်မှာအခြေအနေကြားနာစစ်ဆေးမှုတွေပြုလုပ်ရဖွယ်ရှိနေပါတယ်။ဒီမိုကရက်အမတ်တွေကတော့သမ္မတထရမ့်ရွေးချယ်သူအတွက်ကြားနာမှုကိုအပြင်းထန်ကန့်ကွက်သွားဖို့ပြင်ဆင်နေကြပါတယ်။အမေရိကန်သမ္မတတဦးအနေနဲ့အရေးအကြီးဆုံးချမှတ်ရတဲ့ဆုံးဖြတ်ချက်ဟာနိုင်ငံတော်တရားရုံးချုပ်တရားသူကြီးကိုရွေးချယ်ခန့်အပ်ထားရေးပဲဖြစ်ကြောင်းသမ္မတထရန့်ကဒီကနေ့အစောပိုင်းက Twitter လူမှုကွန်ရက်ကတဆင့်ရေးသားခဲ့ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးခဲ့တာပါအခုတော့ထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူတွင်ပိတ်မိနေတဲ့ចောင်းသား12ဦးနဲ့နီးပြတို့ကိုကယ်ဆယ်နိုင်ဖို့ထိုင်းရီတက်တပ်ဖွဲ့နဲ့နိုင်ငံတကာကယ်ဆယ်ရေးတွေပူးပေါင်းလှုပ်ဆောင်ပြီးဒီကနေ့မှနောက်ထပ်ကလေး4ယောက်ကိုကယ်ထုတ်ခဲ့ပြီးတဲ့အတွက်အခုထိကလေး10ဦးကယ်ပြီးဖြစ်ကြောင်းထိုင်းရီတက်ကအတည်ပြုပြောဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မှအေးမှသတင်းပေးပို့ထားပါတယ
်ဇွန်လ23ရက်နေ့ကတည်းကကြောင်းလှိုင်ကူတဲကိုဝင်သွားပြီးပိတ်မိနေတဲ့တောဝက်ဘောလုံးအသင်းဝင်73ဦးတည်းကဇူလိုင်လ10ရက်နေ့မှာ4ဦးဇူလိုင်လ9ရက်နေ့မှာ4ဦးစုစုပေါင်း10ဦးကိုကယ်ဆယ်နိုင်ခဲ့ပါပြီဒီလိုကယ်ဆယ်ဖို့အတွက်ထိုင်းရီတက်နဲ့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့ဝင်တွေဟာဒုတိယမြောက်နေ့မှာတော့ မနေ့၁၇နှစ်ကနေကယ်ဆယ်ရေးတွေစတင်လုပ်ခဲ့တဲ့အကြောင်းချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးကမွန်လွယ်ပိုင်းကသတင်းစာရှင်းလင်းခဲ့ပါတယ်။ညနေပိုင်းထိုင်းစံတော်ချင်း၈နှစ်ခွဲလောက်မှာတော့အပြင်ကိုကလေး၄ယောက်ကယ်ဆယ်နိုင်ခဲ့ပြီဖြစ်ကြောင်းအားလုံး၈ဦးကိုကယ်ဆယ်နိုင်ခဲ့ပြီဖြစ်တယ်ဆိုပြီးထိုင်းရေးတပ်ကထုတ်ပြန်ခဲ့ပါတယ်။ထိုင်းမျိုးသမီးတဦးပြောပြသွားတာကတော့
ဒီနေ့အတွက်မှာပေါ့နော်အလုံးပေါင်းမှာ၄ယောက်၄ယောက်၄ယောက်ကယ်ရတာပေါ့နော်။နောက်ပြီးမနေ့တော့လည်းလေရောက်ဆိုတော့အလုံးစုစုပေါင်းဆိုပြီးရောက်ကိုကနေထွက်လာရတာပေါ့နော
်ဇူလိုင်လ၈ရက်နေ့တော့ပထမဆုံးအနေနဲ့ကလေးလေးရောက်ကိုကယ်ထုတ်ခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးလောက်ရမှာအသုံးပြုရတဲ့အောက်ဆီဂျင်ဘူးတွေလိုအပ်နေတာကြောင့်၄ရောက်ထိပဲကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးကယ်ဆယ်ရေးအဖွဲ့ကပြောဆိုထားတာပါနောက်ထပ်အခက်အခဲကတော့ရဟတ်ယာဉ်တွေအနေနဲ့ပြန်တန်းရမှာလမ်းကြောင်းမှားတာမျိုးတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီကလေးတွေဟာဂူအတွင်းမှာပြိမိနေတာနှစ်ပတ်ကျော်ကြာလာပြီးတဲ့နောက်မှာတော့ကူထဲမှာအောက်ဆီဂျင်ရရှိမှုတွေနည်းလာတဲ့အတွက်သူတို့ရဲ့ကျန်းမာရေးတွေလည်းတဖြည်းဖြည်းထိခိုက်မှုတွေရှိလာတာပါ။မဲဆိုင်မြို့ကြောက်လန်ကူအတွင်းမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်ရင်းနဲ့ဇူလိုင်လ6ရက်နေ့ကတော့ရေတက်တက်ကြည်တူဟာရေငုပ်ရင်းနဲ့အသက်ရှူရပ်ပြီးတည်ဆုံသွားခဲ့ပါတယ်။ဒီနောက်မှာတော့နိုင်ငံတကာရေငုပ်သမားတွေအပါအဝင်ထိုင်းရေတက်ကနေရေငုပ်ပြီးကလေးတွေကိုကယ်ဆယ်မှုလုပ်ခဲ့တာဟာဒုတိယမြောက်နေ့မှာလည်းကလေးတွေကိုအောင်မြင်စွာကယ်ထုတ်နိုင်ခဲ့ပါတယ်ရှင်။
မအေးမှာသတင်းပေးပို့ထားတာပါဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံရဲ့အခြေအနေကရိုဟင်ဂျာတွေဌာနေပြန်နိုင်တဲ့အနေအထားမရှိသေးဘူးလို့ကုလအထူးကိုယ်စားလှယ်ကပြောဆိုလိုက်ပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်အတိအမှတ်ပြုဖို့လဲတိုက်တွန်းပါတယ်ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်မြန်မာနဲ့ကုလသမဂ္ဂအကြားသဘောတူညီချက်လက်မှတ်ထိုးထားချိန်မှာပဲလူခွင့်ရေးအထူးကိုယ်စားလှယ်ကအခုလိုထောက်ပြပြောဆိုလိုက်တာပါမတ်သိငီထိုက်စူးစီးတင်ပြပေးပါပါရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေနောက်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေထာနေပြန်နိုင်တဲ့အခြေအနေမျိုးမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်တာဖြစ်ပါတယ
် They're going to be here They're not going to be repatriated.
လောလောဆယ်မှာတော့သူတို့ကိုဌာနေပြန်ပို့လို့ရမှာမဟုတ်ပါဘူး။သူတို့အနေနဲ့ဒီမှာဆက်ပြီးရှိနေမှာပါ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကသူတို့ပြန်လို့ရတဲ့အခြေအနေမျိုးမဟုတ်ပါဘူး
။အခုအချက်လက်ရှာခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကပြည်ဝင်ခွင့်ပိတ်ထားပြီးရိုဟင်ဂျာတို့ခိုးလုံနေရာအိန္ဒိယနိုင်ငံကိုလည်းတွားရောက်ခွင့်မရခဲ့ဘဲဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုပဲကုလအထူးကိုယ်စားလှယ်တွားရောက်နိုင်ခဲ့တာပါ။ခီးစဉ်အဆုံးသတ်ကြေညာချက်မှာတော့ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်အသိအမှတ်ပြုပြီးနိုင်ငံတကာဥပဒေတွေအတိုင်းဆောင်ရွက်ပေးကြဖို့နောက်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်မရတဲ့အဓိကအကြောင်းရင်းကမြန်မာအစိုးရကခွဲခြားဆက်ဆံထားလို့ဆိုတဲ့အချက်ကိုသိရှိထားကြဖို့ရန်ဟီလီကတိုက်တွန်းခဲ့ပါတယ
် And some of the concerns that by giving them the title or recognizing
သူတို့ကိုဒုက္ခသည်အဖြစ်အသိအမှတ်ပြုလိုက်ရင်ဌာနေပြန်ပို့လို့မရတော့မယ့်အရေးအပေါ်တချို့ကစိုးရိမ်နေကြပါတယ်။မြန်မာအစိုးရကသူတို့ကိုပြန်ခေါ်မှာမဟုတ်ပါဘူး။ဒီလိုမဟုတ်ပါဘူး။လူတိုင်းအနေနဲ့နေရရင်းကိုပြန်ခွင့်ရှိပါတယ်။ဖိနှိပ်မှုတွေကြောင့်ပဲဖြစ်ဖြစ်ဘလို့အကြောင်းနဲ့ပဲဖြစ်ဖြစ်နေဆက်ကိုဖျက်ကျော်လာသူတွေကိုလည်းဒုက္ခသည်အဖြစ်အတိအမှတ်ပြုပါတယ်
။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်နောက်ကုလသမဂ္ဂရဲ့အချက်လက်ရှာဖွဲ့တို့ကိုပြည်ဝင်ခွင့်ပိတ်ထားတဲ့မြန်မာအစိုးရအနေနဲ့အခွင့်အရေးချိုးဖောက်ကျူးလွန်သူတွေကိုဖော်ထုတ်ရေးယူဖို့လဲကုလအထူးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းပါတယ
် Because Myanmar should not get away with their atrocities
မြန်မာအနေနဲ့သူတို့ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုရှောင်ဖယ်မနေသင့်ပါဘူးကျူးလွန်သူတွေကိုအရေးယူအပြစ်မပေးဘဲနဲ့လူတွေကိုကျွန်းတစ်ခုပေါ်မှာဒါမှမဟုတ်လဲတခြားနိုင်ငံမှာနေရာရွှေ့ပြောင်းလိုက်ယုံတော့မဖြစ်သင့်ပါဘူးကျွန်မဆိုလိုတာကရက်တန်းကရက်ဖို့ပါဒီလိုတစ်ခါလှုပ်လိုက်မယ်ဆိုရင်နောက်တစ်ဆင့်ဖြစ်လာမှာကဒီလူတွေကတခြားတိုင်းရင်းဒေသတွေကိုသွားပြီးသူတို့မူလလှုပ်ခဲ့တယ်လို့မျိုးထပ်လှုပ်ပါလိမ့်မယ
်မြန်မာနိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေထာနေပြန်နိုင်တဲ့အခြေအနေမျိုးမဟုတ်သေးဘူးဆိုတာကိုတော့ရခိုင်ပြည်နယ်တဲကိုကိုယ်တိုင်သွားရောက်ခဲ့ကြတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံတကာအဖွဲ့အစည်းတွေကတာဝန်ရှိသူတွေကလည်းပြောဆိုထားကြတာပါဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူထားတယ်လို့မြန်မာနဲ့ကုလသမဂ္ဂကြားမှာလည်းသဘောတူညီချက်ရထားပြီးမဲ့ဌာနေပြန်ရေးလုပ်ငန်းစဉ်ကတွင်တွင်ကျကျဖြစ်မလာပါဘူးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုမြန်မာဘက်ကပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပြီးမဲ့လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံသလို နိုင်ငံသားဖြစ်ရေးမှာလည်းတည်ဆဲဥပဒေအတိုင်းသာလုပ်ရမယ်လို့မြန်မာအစိုးရဘက်ကအခိုင်အမာပြောဆိုထားတာဖြစ်ပါတယ်
။မတ်သိငင်ထိုက်ပါရှင်။ဆက်လက်ပြီးထုတ်လွှင့်ပေးမယ့်သတင်းလွှာမှာတော့ကယားပြည်နယ်လွိုက်ကော်မြို့တွင်ဗိုလ်ချုပ်အောင်ဆန်းကျေးဦးထားရှိအစီအစဉ်ကိုကန့်ကွက်မှုတွေကြောင့်ယာယီရက်ဆိုင်ထားရပြီးဒေသခံတွေရဲ့သဘောထားဆန္ဒကောက်ယူပြီးမှဆက်လုပ်သင့်မလုပ်သင့်ဆုံးဖြတ်မယ်လို့ကယားပြည်နယ်အစိုးရကပြောခဲ့ပါတယ်။ဒါပေမဲ့လည်းဒေသခံသဘောထားကောက်ခံမှုဆိုတဲ့နေရာမှာပြည်နယ်တွင်အရက်ဖက်အဖွဲ့အစည်းတွေနဲ့တေချာညှိနှိုင်းတာမျိုးမရှိဘဲပြည်နယ်ဝန်ကြီးချုပ်ကတူတူဦးနဲ့ဆုံးဖြတ်ဆောင်ရွက်နေတယ်လို့ဗိုလ်ချုပ်ကျေးဦးထားရှိကန့်ကွက်နေသူတွေကမြင်ပါတယ်။ဒီလိုအခြေအနေကြောင့်အာနာယ NLD ပါတီအပေါ်ဒေသခံတိုင်းသားတွေရဲ့ထောက်ခံမှုကျဆင်းလာနိုင်တယ်လို့လည်းဆိုပါရယ် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါကြားပြည်နယ်တွင်ဗိုလ်ချုပ်ရုပ်စုစိုက်ထူရာစီစဉ်မှုယာယီဆိုင်ငံ့ထားမှာဖြစ်ပြီးဒေသခံတွေရဲ့စံနာကိုကောက်ယူပြီးမှဆက်လက်ဆောင်ရွက်သွားမယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးအဖောင်ရှိုးကနေပြောဆိုခဲ့တယ်လို့ရုပ်စုတည်ဆောက်ရေးကိုကန့်ကွက်ခဲ့တဲ့ခေါင်းဆောင်ခွန်တော်မတ်ကပြောပါရယ်
ရည်ရထိုင်ထားတယ်လို့ပဲပြောရမှာပေါ့ကနားလူငယ်တွေအနေနဲ့ဒီသူသူနောက်ပို့တဲ့ကျွန်တော်တို့ perform ပုံနိုင်တဲ့နိုင်ငံတွေကျွန်တော်တို့အနေနဲ့ဖွင့်ထားပြီးတယ်ပေါ့နော်သူကကျွန်တော်တို့အဲ့လိုပြောတယ်ဗျ30ရင်းနေမှာဒီလူစုရဲ့ support ဆန္ဒတွေကောက်ပြီးတော့ဒီလူစုရဲ့ support ဆန္ဒတွေတကယ်ပြောရှိသွားပြီးဆိုရင်တော့ဒီသူတကယ်ဒီဆောက်ရမယ်ပေါ့နော်ဒီကျွန်တော်တို့အဲ့လိုပဲပြောတယ်ဗျ
ဗိုလ်ချုပ်ကြီးရုပ်သားရှိကြီးကန့်ကွက်မှုများပေါ်ထွက်လာပြီးဒီကိစ္စကိုညှိနှိုင်းဖြေရှင်းဖို့ဒီနယ်ဆိုရဖွဲ့လှုပ်တော်ကိုယ်စားလှယ်တွေတိုင်းရာပါတီတွေရက်ကြီးအုပ်ချုပ်ရေးမှူးတွေအရဖက်ဖွဲ့စည်းတွေတိုင်းဒါစာပင်နဲ့ရင်ကျေးမှုဖွဲ့တို့ပြီးခဲ့တဲ့စနေနေ့ကကြရပြည်နယ်ဆိုရယုံမှာတွေ့ဆုံညှိနှိုင်းမှုတွေပြုလုပ်ခဲ့တာပါလွိုင်ကော်မြို့မှာဗိုလ်ချုပ်ရုပ်ထုစားရှိမှုအစီအစဉ်နဲ့ပတ်သက်လို့တိုင်းဒါပါတီတွေအရဖက်ဖွဲ့စည်းတွေနဲ့တိုင်းဒါစာပင်နဲ့ရင်ကျေးမှုဖွဲ့တွေကလည်းကန့်ကွက်ထားကြပါတယ်ဒါကြောင့်ဒီအစီအစဉ်ဆက်လက်ဆောင်ရွက်ရေးကိုပြည်နယ်ဆိုရဖက်ကပြန်လည်ညှိနှိုင်းနေတာပါဒါပေမဲ့လည်းအစီအစဉ်ဆက်လုပ်သင့်မသင့်ဆိုတဲ့အပေါ်ဒေသခံတွေရဲ့စံနာကောက်ယူရေးမှာပြည်နယ်ဆိုရကမြို့နယ်နဲ့ကြေးရွာအုပ်ချုပ်ရေးမှူးတွေကိုတာဝန်ပေးခဲ့ပါတယ်။ဒါကြောင့်လည်းရုပ်သူအစီအစဉ်ညှိနှိုင်းဖို့ပြည်နယ်တွင်းနိုင်ငံရေးပါတီတွေအရက်ဖွဲ့ဖွဲ့စည်းတွေကိုခေါ်ယူညှိနှိုင်းနေတယ်ဆိုပေမဲ့လည်းတကယ်တမ်းပြည်နယ်ဆိုရကတစ်ဖက်သားဆုံးဖြတ်နေစေပဲလို့ကြားပြည်နယ်အခြေစိုက် LAIN နီးပညာထောက်ကူပြုဖွဲ့ဒါရိုက်တာကိုကျော်ထင်အောင်ကပြောပါတယ်။
ဒီဆိုညီနိုင်ပွဲလို့ကောင်းစင်တက်ပြီနဲ့တကယ်တမ်းကညီနိုင်တာမဟုတ်ဘဲနဲ့ဒီတို့ကသူ့တယောက်သေးရဲ့သုံးဖြတ်ချက်နဲ့ကိုပဲ20ရက်နေ့မှာပြန်ပြည့်မယ်30ရက်နေ့အပြီးကျဟိုသုံးဖြတ်ရမယ်အဲ့ဒီမှာဆိုရက်ဒီအုပ်ချုပ်ရေးမှူးတွေနုနယ်ထွေဦးတွေကနေကြီးကျက်ပြီးတော့မှဒီလိုသဘောထားတောက်ခံရမယ်ဆိုတာကညီနိုင်မှုမဟုတ်ဘဲနဲ့သူ့တယောက်သေးအာဏာရှင်ဆန်သွားမယ်ကိုဟိုသုံးဖြတ်သွားတာပဲဖြစ်တယ်
ဗိုလ်ချုပ်အောင်ဆောင်ရုပ်ထုတည်ဆောက်မဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံ1000လောက်ကဇူလိုင်လ3ရက်နေ့ကကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရမှာတားဆီးခဲ့တဲ့ရဲသားဖွဲ့ဝင်တွေနဲ့ရုံရင်းစံခါဖြစ်ပွားခဲ့ကြပါတယ်။ဗိုလ်ချုပ်ကျေးရွှေစုစားရှိမဲ့ပုံမှာကန့်ကွက်ခဲ့တဲ့လွိုင်ကော်မြို့နယ်ကလူငယ်10ဦးနဲ့တီမောစုကလူငယ်2ဦးကိုအစိုးရကနေရဲစသားကြီးဥပဒေပုံမှန်905ခခွေကန်းငယ်တို့နဲ့တရားစွဲဆိုထားပါတယ်။ဗိုလ်ချုပ်ကျေးရွှေစုစားမဲ့ပုံကန့်ကွက်ခဲ့တဲ့လူငယ်တွေဟာကြားပြည်နယ်တွင်အာဇာနီနေ့ဖြစ်မြောက်ရေးနဲ့ရွေးကောက်ပွဲကာလတွင် NLD ပါတီမဲအနိုင်ရရှိရေးစီယုံလှုပ်ဆော်ပေးခဲ့တဲ့သူတွေဖြစ်ကြတယ်လို့လည်းလွိုင်ကုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါရယ်ဗိုလ်ချုပ်ဆောင်ရုပ်ထုစားရှိလုပ်ငန်းစဉ်ကြောင့်ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံခဲ့တဲ့တိုင်းဒေသရဲ့ထောက်ခံမှုကျဆင်းနိုင်တယ်လို့လည်းကိုကျော်ထင်အောင်ကပြောပါရယ
်လူပိုင်ခွင့်ကိုတုံးချတဲ့ NLD ပါတီကသူတယောက်ကြောင့်မို့လို့ဆိုလက်ရှိခဲ့တဲ့တိုင်းဒေသတွေနဲ့ NLD ပါတီမှာကတော့စိုးဝွဲပြားမှုရောနောက်ပိုင်းတွေရောခက်ခဲခန့်ကားဒီဖြစ်ပေါ်ပြည်နိုင်တဲ့အနေအထားတည်းကိုတော့တော့အနေနဲ့မြင်ပါလေခင်ဗျာ
ဗိုလ်ချုပ်ရုပ်ထုစားရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းဒေသတွေနဲ့စိတ်ဝန်မကွဲပဲညှိနှိုင်းဆောင်ရွက်ကြဖို့ NLD ပါတီဗဟုပြန်ကြားရေးကော်မတီတွင်းရင်မှုမုံရအောင်ရှင်ကသူ့အမြင်ကိုခုလိုပြောပါတယ
်ဒီတိုင်းဒေသတွေအပြစ်ပြောတာမဟုတ်ပါဘူးအများကြီးစာနာပါတယ်အများကြီးလည်းကြီးစားပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီဒီလေးလေးပေါ့ညှိနှိုင်းပြီးတော့လုပ်ကြဖို့တင်တယ်လို့ကျွန်တော်တို့အဲ့လိုပဲကြားအမြင်နဲ့ပဲပြောနေတာပါပဲခင်ဗျာ
ဗိုလ်ချုပ်အောင်ဆောင်ရုပ်ထုတွေကိုတိုင်းနယ်ပြည်နယ်တည်တည်မှာမဖြစ်မနေသားရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိသလိုအစိုးရရဲ့မူဝါဒမဟုတ်ကြောင်းတမရယုံပြောရေးဆိုခွင့်ရှိသူဦးစော်သေးကမီဒီယာတွေကိုပြောဆိုထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆောင်ရုပ်ထုသားရှိမှုတွေဟာပုံမှန်များပြားလာသလိုတိုင်းဒေသပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထုသားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းဒေသတွေကြားအမြင်ကွဲလွဲမှုတွေစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေခဲ့ပါတယ်ခင်ဗျာ။
ကိုနိုင်ကွင်းသတင်းပေးပို့ထားတာပါအခုနောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်မြောက်ကိုရီးယားအရာရှိတွေနဲ့နောက်ဆုံးကျင်းပခဲ့တဲ့ဆွေးနွေးပွဲဟာအကျိုးဖြစ်ထွန်းတဲ့ဆွေးနွေးပွဲလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါရယ်ဗီယက်နမ်နိုင်ငံကိုဆက်ပြီးခီးမထွက်ခင်တနင်္ဂနွေနေ့ကတိုကျိုမှာ ဂျပန်နဲ့တောင်ကိုရီးယားအရာရှိတွေကိုသူတွေ့ဆုံခဲ့တာပါခရီးစဉ်မှာမြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်ကိုပထမဆုံးတွားရောက်ခဲ့တာပါအာရှခရီးစဉ်အပြီး UAE Arab စော်ဘွားများပြည်ထောင်စုကိုတွားရောက်မှာဖြစ်ပြီးဒီသတင်းပတ်ဘယ်လ်ဂျီယမ်မှာကျင်းပမဲ့ NATO မဟာမိတ်အဖွဲ့အစည်းအဝေးမှာသမ္မတဒေါ်နယ်ထရမ့်နဲ့အတူအစည်းအဝေးတက်ရောက်မှာဖြစ်ပါတယ်ဇလာတီကာဟုတ်ပေးပို့တဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်
မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းဖို့ဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုပြောင်းရွှေ့မှာဖိခဲ့တဲ့တဲ့ဘက်ကပြုလုပ်ခဲ့တဲ့ဆွေးနွေးမှုအတွင်းမှာထပ်လောင်းအတည်ပြုခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောလိုက်ပါတယ်ဒီထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအပြည့်အဝကြီးရှုစစ်ဆေးပြီးလုံးဝဖျက်သိမ်းရေးတွေကိုဥတီတဲ့နောက်ထပ်ခြေလှမ်းတွေကိုအသေးစိတ်ကြဲကြဲပြန့်ပြန့်ဆွေးနွေးဖို့လည်းပါဝင်တယ်လို့သူကပြောပါတယ်
What's most important is what the North Koreans understand and the demands that the world
အရေးကြီးဆုံးကဘာလဲဆိုတော့ကမ္ဘာကြီးကမြောက်ကိုရီးယားစီကဘာကိုတောင်းဆိုနေတယ်ဆိုတာနဲ့မြောက်ကိုရီးယားကဘလို့နားလဲတယ်ဆိုတာပါမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးကဘလောက်အတိုင်းအတာရှိတယ်ဆိုတာကိုကျွန်တော်အနေနဲ့သူတို့ကိုရှင်းရှင်းလင်းလင်းပြောထားပြီးသားပါဒါကမှားစရာမရှိပါဘူ
းအမေရိကန်ရဲ့တောင်းဆိုမှုတွေကိုမြောက်ကိုရီးယားဘက်ကလိုက်ရောမယ်လို့အမေရိကန်ဘက်ကထင်နေရင်မှားလိမ့်မှာဖြစ်ပြီးနျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်လုပ်နေတာတွေဟာအောင်မြင်မှုရမှာမဟုတ်ဘူးလို့သတိပေးကြောင်းအမီမဖော်လို့သူတောင်းဝန်ရှိသူတယောက်ကိုကိုးကားပြီးမြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဖော်ပြခဲ့ပါတယ်။ဒါပေမဲ့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတော့သူနဲ့မြောက်ကိုရီးယားတောင်းဝန်ရှိသူတွေရဲ့ဆွေးနွေးမှုအတွင်းတိုးတက်မှုတွေကိုထောက်ပြခဲ့ပါတယ်
။ North Korea agreed to meet in mid July in Panmunjom
မြောက်ကိုရီးယားမှာကြံခဲ့တဲ့ဒီ American အမှုတန်းတွေရဲ့ရုပ်လောင်းတွေကိုနေရာရင်းကိုပြန်ပို့ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပန်မွန်ဂျွန်မှာဇူလိုင်လလယ်ကျရင်တွေ့ဆုံသွားဖို့မြောက်ကိုရီးယားဘက်ကသဘောတူခဲ့ပါတယ်။ဒါပြင်မြောက်ကိုရီးယားကသူတို့ဆော့ပိုင်းတုန်းကသဘောတူထားတဲ့ဒုံးကြီးအင်ဂျင်ဆန်းသက်တဲ့နေရာကိုဖျက်သိမ်းဖို့ကိုလည်းထပ်လောင်းအထိပြုခဲ့ပါတယ်။ဒါကဒေသအတွင်းနဲ့ကမ္ဘာကြီးကိုပိုးပြီးတော့လုံခြုံမှုရှိစေမှာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်လုံးဝဖျက်သိမ်းနိုင်ဖို့အတွက်ရှောင်းမယ်လန်ကခက်ခဲလိမ့်မှာဖြစ်တယ်လို့ဝန်ခံလိုက်တဲ့အချိန်ထဲမှာပဲအမေရိကန်ဆိုရဟာမြောက်ကိုရီးယားရင်းနဲ့ပတ်သက်ပြီးတော့ဘာတိုးတက်မှုမှမရသေးဘူးလို့ဝေဖန်နေကြတဲ့သူတွေကိုလည်းဝန်ကြီးပွန်ပီယိုကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။
We know critics will try to minimize the work that we've
We ban တဲ့သူတွေကတော့ကျွန်တော်တို့ရထားတဲ့အောင်မြင်မှုတွေကိုရှော့ပြောဖို့ကြိုးစားနေတာပါ။ဒါပေမဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်၊တောင်ကိုရီးယားအပါအဝင်သမ္မတထရန့်နဲ့ကျွန်တော်ကတော့ဒီငင်းငယ်ရေးလုပ်ငန်းစဉ်ဟာကြိုးပမ်းအားထုတ်တည်နေလို့ယုံကြည်ထားပါတယ်။ဒါကကျွန်တော်တို့အားလုံးလိုချင်တဲ့ကိစ္စပါ
။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးတွေကလည်းဝန်ကြီးပွန်ပီယိုရဲ့ကြိုးပမ်းအားထုတ်မှုတွေကိုချီးကျူးလိုက်ပြီးတော့သူတို့နိုင်ငံတွေကလည်းဒါကိုအပြည့်အဝထောက်ခံတယ်လို့ဂရီးပြူပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကန်ဂျွန်ဝါကတော့
Today's meeting among the three of us
ဒီနေ့ကျမတို့နိုင်ငံသားရေးဝန်ကြီးသုံးဦးရဲ့တွေ့ဆုံမှုကကျမတို့နိုင်ငံဘက်မှနျူကလ িয়ার လက်နက်လုံးဝဖျက်သိမ်းရေးဘုံရည်မှန်းချက်အောင်မြင်ဖို့အတွက်အခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာဖြစ်ပါတယ
်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖျက်သိမ်းတဲ့ကိစ္စကိုစစ်ဆေးအတည်ပြုမပြီးမချင်းမြောက်ကိုရီးယားနိုင်ငံအပေါ်နိုင်ငံတကာကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလျှော့ချသွားမှာမဟုတ်ဘူးလို့နိုင်ငံသားရေးဝန်ကြီးသုံးဦးစလုံးကအလေးပေးပြောကြားခဲ့ပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကတော့
We have reaffirmed that
နိုင်ငံတကာအတိုင်းအဝန်းအနေနဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေအတိုင်းဆက်ပြီးတော့အပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်သွားမယ်ဆိုတာကိုကျွန်တော်တို့ထပ်လောင်းအတည်ပြုခဲ့ကြပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားတောင်းဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်ကတွေ့ဆုံဆွေးနွေးမှုဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဇွန်လ12ရက်နေ့ကတမိုင်းဝင်တွေ့ဆုံပြီးတဲ့နောက်မှာနှစ်ဖက်တောင်းဝန်ရှိသူတွေပထမဆုံးအကြိမ်တွေ့ဆုံကြရတယ်ဖြစ်ပါတယ်ခင်ဗျာ
။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
အခုထုတ်လွှင့်နေတဲ့တနင်္လာညအစီအစဉ်ရဲ့ဒုတိယပိုင်းနိုင်ဝဲမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်လို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တင်းနှင်းလာနေကြပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့လိုင်းလံမီတာ190 kHz 1905တို့ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာသူယုံကြည်ရာကဏ္ဍမှာတော့
ကျွန်တော်တို့မတန်ဆွမ်းသူများအနေနဲ့လည်းပဲအခြားတန်ဆွမ်းသူများဤသူမိမိဘဝအောင်မြင်တိုးတက်ရေးအတွက်တာဝန်ယူတာဝန်ခံတတ်တဲ့စိတ်ဓာတ်စိတ်ခံစားချက်အရင်းခံတဲ့
မြန်မာနိုင်ငံမတန်ဆွမ်းသူများအဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ဦးအောင်ကိုမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာနိုင်ငံကကြောက်မြင့်ရတနာတွေကိုကုန်ကျန်းဖြစ်ရောင်းချနေတဲ့အဆင့်ကကျော်လွန်ပြီးကုန်ချောအဖြစ်ထုတ်လုပ်ရောင်းချရေးမှာဝယ်လိုသူတွေကြိုက်နှစ်သက်တဲ့လက်ရာတွေတီထွင်ရောင်းချနိုင်မှုအားနည်းနေသေးတယ်လို့မြန်မာကြောက်မြင့်အသင်းဒုဥက္ကဋ္ဌတူဖြစ်သူဦးဇော်ဘိုခန့်ကပြောပါရယ်နေပြည်တော်မှာဇွန်လ20ရက်က29ရက်နေ့အထိကျင်းပခဲ့တဲ့55ချိန်မြောက်မြန်မာကြောက်မြင့်ရတနာပြပွဲကိုအရင်နှစ်တွေကထက်လာရောက်သူကုန်တဲ့အရေအတွက်များခဲ့ပေမဲ့အများစုဟာတရုတ်နဲ့ထိုင်းတို့ကဖြစ်ပြီးအနောက်နိုင်ငံတွေကလာသူအရေအတွက်နည်းနေသေးတယ်လို့ဆိုပါရယ်ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါရယ
်နေပြည်တော်မှာကျင်းပသွားတဲ့ဒီ55ကျင်းမြောက်ရတနာပြပွဲအကြောင်းလေးမေးချင်တာပါ
ဟုတ
်ကဲ့ပါခင်ဗျဟုတ်ကဲ့ဆိုတော့ဒီစီးရင်နေမှာသိရတာတော့ရောင်းရငွေကယူရိုတန်း400ကျော်ရှိတယ်ပေါ့နော်
425တန်းတော့6.6ယူရိုပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒါဟာအရင်နှစ်တွေကတည်းကဆိုင်ကျွန်တော်တို့ရောင်းရနှုန်းကအနည်းလာသလားများတော့ဟိုဟာလျော့သွားသလားဘယ်လိုပြောလို့ရမလဲခင်ဗ
ျပုံမှန်ထဲတော့ခါးလမ်းရောင်းရငွေထဲတော့အမောက်နည်းတယ်ဟိုပြီးခဲ့တဲ့ပွဲမနစ်ကဆိုရင်ကျော်500ကျော်ရောင်းတာ
ဟုတ်ကဲ
့တိုးတော့ဝင်နဲ့ဝင်ကအဲ့လိုတန်း900စလုံးကျော်လုံးဝင်လေအကျန်းမျိုးဆိုရင်တော့ 80% မှာဝင်ရပါတယ်အခုဒီပွဲကအမှန်ပြောတော့ဆက်ကြည့်လဲနည်းနည်းညက်သွားတယ်ဟိုပြီးတော့လော့ကလည်းအများကြီးတင်ဝင်မရဘူးလေလော့လည်းကတ်ကတ်ထားတာပေါ့လော့ရေ6500ကျော်ပဲတင်ရတာပေါ့နော်အဲ့တော့အကြီးကြီးကလည်းအရင်တော့ကောင်းတာနည်းသွားတယ်ပေါ့နော်အဲ့ပုံမှာအခုကျောင်းက425.6ဆိုတာညော်ပြီးဒါတော့ပူတယ်ညာအဲအဓိကတော့ငွေသွင်းဖို့လိုတာပေါ့နော်ဟိုအရင်ကတော့ခုနကပြောတော့ညပါတယ်တန်း580ရာရောင်းတယ်တို့တော့ဝင်ဝင်တော့ရဟန်းလုံး80လောက်ပြောဝင်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျပြီးခဲ့တဲ့နည်းနည်း3နှစ်လောက်ခရီးကစပြီးတော့ဒီကျွန်တော်သိရသလောက်ပေါ့နော်ဒီမြန်မာကြောက်မြေနာပြပွဲတွေကုံချမ်းနေနေစဉ်လောက်တာအပြင်ကိုကုံကြောတဲ့တွေလည်းလှုပ်ပြီးတော့ပြတာရောင်းချဖို့ဒီမြန်မာနိုင်ငံဟိုပေါ့အစိုးရဘက်ကစီစဉ်နေတာတွေရှိတယ်လို့ကျွန်တော်တို့ကြားပါတယ်အဲ့ဒီဟာကတော့ပဲလိုမျိုးအခြေအနေရှိသွားပြီလေခင်ဗျအ
ခုပြောတာမှန်ပါတယ်ဗျနောက်ပိုင်းကအရင်ကရောင်းတာကိုဖြည်းဖြည်းထိမ့်တဲ့သဘောတော့ရှိတယ်ပြီးတော့အချောတဲ့ဘက်ကိုဦးစားပေးပြီးတော့ပြင်ထိုင်တာပေါ့ဗျာအဲ့တော့ကျွန်တော်တို့မှာအခက်ခဲတာကျွန်တော်တို့ရဲ့လက်လာကဒီဥပမာပပူးတွေပါကြီးဒီကြောက်စင်ပပူးတွေပါကြီးဆိုတော့လက်လာကြတော့ဒီတိရုပ်အကျိုက်ဖြစ်ဖို့လိုတာပေါ့နော်အခုအချောတဲ့ကိုထောက်ရောင်းနေဆိုတာအမှန်ပြန်တော့လက်ဝဲနာလေးကိုထောက်ရောင်းကြတယ်အဲပြီးတော့ဟိုးရင်တော့ပိန်းထားတဲ့ဒီဘရက်တွေပေါ့ဗျာလက်ကောက်တွေဘီရက်တွေထုတ်အောင်တွေးရတယ်ဒီနေ့ရနေဟိုဆိုတော့အချောတဲ့ကြီးကတော့တကယ်ဟိုဘာကြီးတော့မဖြစ်သေးပါဘူးကြာပြည်ပြင်းတော့ဒီ
ဟုတ်ကဲ့
ဟိုအရင်တွေရောင်းတာများပါသေးတယ်အဲဒီတော့နောက်ပိုင်းတော့ခုဒီကျမ်းမင်းမှာရောင်းဝယ်လုပ်ငန်းနဲ့ဒီအသင်းနဲ့တော့အမြဲတိုက်နေတာပေါ့လေဟိုအရင်ကိုပြည်ပြင်းရှော့မယ်ရောင်းတာကိုအချောတဲ့ကိုဥစားပေးမယ်ဆိုရကျွန်တော်ကအချောတဲ့လာတင်ပေးပြီဆိုရင်သင်တော့ဟိုသေးသေးနဲ့မကတ်တော့ဘူးပေါ့နော်အဲ့လိုတော့လုပ်နေပါခင်ဗျာ
ဆိုတော့အဲ့ဒါနဲ့တပါတဲ့ပထမရွယ်ချက်ကတော့ချောတဲ့တွေလုတ်ချင်းအပြင်အလုတ်ကန်နေလဲပို့ပြီးဖန်တီးပေးပြီးသားဖြစ်မယ်ဆိုတော့ရွေးချက်လက်တပါလဲပါသွားတယ်ပေါ့နော်အဲ့လိုဖြစ်မှာပေါ့လူတွေလဲအလုတ်ပို့ရမယ်ဆိုတဲ့ပုံစံမျို
းဟုတ်တယ်ခင်ဗျအဓိကတော့အဲ့ဒါကိုကျွန်တော်ကရည်ရတာဘာလို့ဆိုတော့ကိုယ်နိုင်ငံမှာထွက်ပြီးတော့ရွေးွက်ကချောတဲ့စီကကိုယ်နိုင်ငံမှာမဖြစ်သေးတော့လေအဲ့ဒါကိုဖြစ်စေချင်တာပေါ့ဗျာအဖြစ်ဖို့ဆိုတော့လဲအမှန်ပြောရင်တော့ဗျာဒီကုမ္ပဏီနဲ့ရောင်းရေးလုပ်ငန်းတစ်ခုတည်းနဲ့ ဒီကျွန်တော်ဝင်ဌာနတစ်ခုနဲ့လုံးလို့မရပါဘူးအခက်ခဲကပါပါတယ်ဗျဟိုနိုင်ငံခြားဒီထိုင်းတို့ဒီပြည်ကြီးဒီဖြင်းတို့ကွမ်ဇုံဒီနယ်ဖြင်းဆုံးမျိုးတို့ပါဖြစ်ပေါ်နေတဲ့ဒီဈေးဝယ်ရဘလောက်ကြီးမားလဲဆိုတာကိုတွက်လိုက်လာတဲ့ခါကျရင်ဒီသူတို့ဒေတာအနာပိုင်းကြီးဒီအစုအဝေးကဒီအများကြီးဒီကပုံပြောင်းတော့ပို့ရအပိုင်းကြီးဆက်တဲ့လို့တဲ့အပိုင်းကြီးရှိပါတယ်ဗျာကျွန်တော်မှလည်းအဲ့ဒါကြီးအနိုင်လောက်ရမယ်အဲ့တော့တလောအောင်စီးပွားရေးမူဝါဒနဲ့ပတ်သက်တဲ့လူကြီးကမ်းတွေကစကားပြောမိတယ်လေသူကကျွန်တော်လာပြောတာကထိုင်းမှာကြားတဲ့ကြောင်းငင်းကရောင်းဝယ်ဈေးကွက်ကအရင်ကြီးမှစစ်မကောင်းကြတယ်အဲ့ဒါဟုတ်တယ်လို့အဲ့ဒါမူဝါဒတွေကိုပြစ်လေးပါလို့အခုလက်ထက်မှာနည်းနည်းလေးလုပ်ပြီးပါအဲ့ဒါလေးလို့ဒီကဒီကြောင်းငင်းကဈေးကွက်ကြီးပြည်ထဲမှာဖြစ်ဖို့ဖြစ်ရမယ်ဆိုတာဒါကျွန်တော်ကနားလည်ပါလေဒါပေမဲ့ထိုက်တော့ကိမှာဖြစ်တဲ့မူဝါဒတွေဖြစ်ဖို့ကနိုင်ငံခြားတိုင်းလာရောင်းဝယ်ဖောက်ကြဖို့
ဒီဘူအရောဒါကိုလိုစီးပွားရေးမှာလည်းဆိုင်ပါတယ်လို့ကျွန်တော်တင်ပြထားတယ်ဗျ။ဟုတ်ကဲ့။ဆောဆောကဥဇော်ဘခံပြောသားတဲ့ထဲမှာပါပါတယ်ဒီဟိုကုန်ပစ္စည်းအချောတွေတွေလောက်ရောက်နေနေရမှာမြန်မာနိုင်ငံဘက်ကတရုတ်အကြိုက်တွေလောက်ပြီးရောက်မှုဆိုတာဆိုတော့အခုဒီနေ့လာတဲ့ကုန်တွေတွေမှာဟိုလာဝယ်ကြတဲ့ဒီအဝယ်လက်တွေပေါ့နော်အဝယ်လက်တွေထဲမှာရောတရုတ်နိုင်ငံသားတွေပဲများနေတော့မယ်လားခင်ဗျာ။အများစုကအရင်နှစ်တည်းကလည်းတရုတ်နိုင်ငံကလာကြတယ်ဆိုတာပဲကြားခဲ့ရတော့အခုလက်ရှိမှာလည်းဒီနေ့မှာလည်းတရုတ်ကပဲပုံများတယ်ဆိုတဲ့သဘောလားခင်ဗျာ
ဒီနှစ်ကကုန်နေလာတာများတယ်အလုံးပေါင်းဒီစီးပွားကြည့်ပါဒီ900တော့ဖြစ်သွားတယ်ခိုင်းတဲ့ပုံများပါတယ်အဲ့မှာအများဆုံးတော့အကိုရဲ့စက်စင်းဝယ်တဲ့ပုံကများတော့ဒီကီကတော့ရာခိုင်နှုန်း90နဲ့300ခန့်တော့တွေ့ပြဖြစ်ပါတယ
်ဥရောပတို့ဒီအမေရိကတို့ကလာတဲ့ကုန်တဲ့အရေးတော့ရေပူရပေါ့နော်ဟိုသူတို့ကတော့အရင်နှစ်တည်းတည်းဆိုင်အတိုးအလျှောက်ဘယ်လိုရှိလဲခင်ဗျာအစိတ်ဝင်စားမှုပုံများလာသလားဘာလို့ဆိုမြန်မာနိုင်ငံပွင့်လင်းလာပြီးအေးဆိုပြီးတော့ဟိုနိုင်ငံကမြန်မာနိုင်ငံပေါ့မျက်စိကြနေတာလည်းရှိတယ်လေဆိုတော့ကြောင်မြေတာလုပ်ငန်းဘက်မှာရောအဲ့လိုပဲအနောက်နိုင်ငံတွေဘက်ကဝင်တဲ့လူတွေပိုများလာပြီလားတဖြည်းဖြည်းနဲ
့မများသေးခင်ဗျာဒီနှစ်ကအမေရိကက300ကျော်တခြားရောက်လာတယ်သူတို့တခြားကြည့်ပါတယ်ဒီအီတလီဖက်ဖက်တခြားလာကြည့်တယ်အဲ့ဒါပဲကြည့်ရတယ်အဓိကတော့ကြောက်စင်းမြေတရုတ်ကြီးအားဖြစ်တယ်ကြောင်မြေဒီထိုင်းအားဖြစ်တယ်ပလဲဒီဂျပန်အားဖြစ်ပါတယ်ဂျပန်နဲ့တရုတ်ဟိုဒီဆိုပြီးဂျပန်နဲ့ဒီထိုင်းပေါ့နော်ဒီပလဲရတော့လေအများအဓိကအများစုပြောတာပါဒါပေမဲ့ဒီဒီနိုင်ငံအလုံးနိုင်ငံပေါင်းဟိုဆက်နေနေနေတော့အဲ့ဒါကြီးလာပါလေခင်ဗျာဒီပြောရ
လေကျွန်တော်အရင်နှစ်တင်မှာလဲသူတို့ရှေ့ကအကြံပြုတာတွေဟိုဖြစ်စေချင်တာပေါ့နော်အစိုးရဘက်ကလှုပ်ပေးစေချင်တာတွေဒီကြောင်မြက်အာဒီလုပ်ငန်းပို့ပြီးတော့တွင်ကျလာအောင်အထူးသဖြင့်မြန်မာနိုင်ငံထဲမှာပဲပြနေတာလဲဆိုင်နေနိုင်ငံတကာမှာလဲလဲပြီးတော့တကယ်အကြီးသွေးကောင်းတဲ့မြန်မာကြောင်မြက်နာတွေကြောက်စိတ်မဲ့ဖြစ်ဖြစ်ပေါ့နော်တွင်တဲ့ပစ္စည်းတွေအာနိုင်ငံတကာဈေးကွက်ထဲကိုထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကဟိုအစိုးရအနေနဲ့အော်ဗားရီများလှုပ်ပေးတဲ့လို့ဦးဇော်ဘခန်တို့ယူဆလဲဟောပေါ့အစိုးရကိုအကြံပေးခြင်းနဲ့အချက်တွေဗားရီများရှိလဲ
နှစ်ပိုင်းရှိပါသေးတာအရင်ရောင်းတာတော့ဒါပြည်တွင်းမှာပဲဖြစ်ရမယ်ကိုရဟိုပြည်ပမှာထွက်ပြီးရောင်းအောင်လို့မျိုးမဖြစ်သေးဘူးเนาะဒါပေမဲ့တမိုးပြင်းပြီးဗီဒီယိုတက်ဖြစ်တဲ့ဒီလုံးဝနေရတော့ပြည်ပမှာဒီရောင်းဆိုင်တော်များများတော့ဒီနိုင်ငံကပျောက်ပဲရှိုးပွဲတွေဂျော်ရီပွဲတွေမှာဆက်ပြတ်ကြပါတယ်အများစုတော့အရှင်ပြေလို့ပြရတယ်အဲ့တော့လေကျွန်တော်ဒီထက်ပို့ပြီးတော့ဟိုကျေပြတ်စီချင်တယ်ဆိုရင်ကျွန်တော်မှာနံပါတ်1ဒီမိပညာရယ်ဒီလက်ရဒီဇိုင်းကြီးပေါ့ဗျာအဲ့လေးတွေကိုကျွန်တော်တို့ဟိုဒီခုအကောင်းအောင်လုပ်နိုင်ရမယ်နောက်တစ်ခုကအခွန်စနစ်ပေါ့အခွန်စနစ်ကဒါအခုလက်ရှိကတော့လုပ်ပြီးလာတဲ့အခွန်စနစ်ကတော့မဆိုးပါဘူးဟိုတိတ်ပေါ်လဲဒါပို့ပြီးတော့ကောင်းပေါ့ဆိုရင်တော့ဒါနည်းနည်းလေးဒါကျွန်တော်ကနည်းနည်း short ကြည့်တယ်တိတ်ပေါ်လဲဟိုဒီတိုင်းမှာလည်းဒီအခွန်နဲ့လည်းရက်ပြရတယ်ပေါ့လေဟိုအနိုင်လည်းမကောင်းဆိုပါဘူးအဲ့ဒီအမှကျွန်တော်အဓိကဖြစ်နေတာလိုက်ရောင်းအပြည့်ပြည့်သားမှထွက်အောင်တဲ့ပုံစံတွေကရောင်းရတဲ့ငွေကိုပြောင်းကောင်းကောင်းမွန်စင်နာဖို့လိုတယ်ပေါ့နော်အဲ့ကျင်ရတဲ့ပုံမှာမှခေါင်းရတဲ့ပုံမှာအဲ့မှစီးပွားရရစီချင်တာပေါ့အဲ့ဒါအဓိကပါပဲအဲ့မှသူကပြောတာအဆောင်များတဲ့တွေသူကလို short ပြီးပြရတယ်ဘာညာမျိုးလဲဖြစ်လာတဲ့ခါကျရင်မကောင်းဘူးဗျာအဲ့ဒါလေးပါပဲကျွန်တော်တော့အများကြီးစီးရတာအဆင်ပြေရတယ်
ကိုယ်စားဝင်လိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်အခုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှစီစဉ်ကိုထုတ်လွှင့်ပေးပါမယ်။အဝေးစားမျိုးစုံအွန်လိုင်းကနေရောင်းတဲ့ဂျပန်နိုင်ငံကဇိုဇိုတောင်းဝက်ဘ်ဆိုက်ကဇိုဇိုဆိုတဲ့အဝတ်ထည် brand အသစ်ကိုမိတ်ဆက်လိုက်ပါရယ်။ဇိုဇို brand ကအဝတ်အစားမှာလူတွေရဲ့ကိုယ်တိုင်းနဲ့ကွက်တီးဖြစ်အောင်နည်းပညာကိုအခြေခံပြီးတိုင်းချုပ်ပေးမှာဖြစ်ပါရယ်။ဘလူတိုင်းပြီးဘလူချုပ်ပြီးပေးမလဲဆိုတာမတ်စုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရယ
်ကိုသားညုံဒီပိုင်းအင်ဂျီဘောင်းပြီးနေဝယ်ရင်လေကိုတိုင်းနဲ့ကွက်တီအဆင်ပြေတာမျိုးရှာရလွယ်လား ကိုနဲ့တိုင်းချုပ်ထားတာမျိုးတော့ကွက်တိမဖြစ်ဘူး။ဒါပေမဲ့လို့ကိုနဲ့ကိုက်တဲ့ size အနည်းဆက်ဆုံးရတဲ့ဆိုင်တွေကတော့ရွေးဝယ်လို့ရပါတယ်မဆွေမွေ။ဘာလို့မိတာလဲဗျ။အ
ဲ့ဒါဆိုရင်တော့ဂျပန်က Amazon လိုမျိုး online ဈေးကွက်ကြီးဖြစ်တဲ့ Zozo တောင်းကအခုအစ်စ်မိတ်ဆက်လိုက်တဲ့ Zozo ဆိုတဲ့အဝတ်အထည် brand ကိုသာဆက်သွယ်လိုက်တော့ကိုသားညုံရဲ့ Zozo တောင်းဆိုတဲ့ website မှာကဒီအဝတ်အစားနဲ့အလှကုန်အသုံးဆောင်အမျိုးစုံရတယ်မလား။နိုင်ငံစုံက brand မျိုးစုံမှာနိုင်တဲ့ website ပေါ့။အဲ့ဒီ online ဈေးကွက် website ကြီးကိုပိုင်တဲ့ Start Today ဆိုတဲ့ company ကSozo ဆိုပြီးတော့မှတီးသက်အဝတ်အထည် brand အစ်စ်ကိုလုတ်လိုက်တာထူတာကတော့ဒီ brand ကဒီတခြားအဝတ်အထည် brand နေနဲ့မတူဘူးဤပညာအကူအညီနဲ့ customer ရဲ့ကိုယ်တိုင်းတဲ့ကွက်တီဖြစ်မဲ့အဝတ်အထည်တွေကိုချုပ်ပေးမှာ
online website ရောင်းဆိုင်ကနေဘလို့ကိုယ့်ရဲ့ကိုယ်တိုင်းကိုကွက်တီဖြစ်အောင်လို့လုပ်မှာတော့မဆွမ်းမောကကိုကအတိုင်းတွေပို့ပေးရမှာလား
အဲဒါကြောင့်ကိုသားညုံကိုဆက်သွယ် live လို့ပြောတာပေါ့ဒီလိုရှိကိုသားညုံကသူတို့ဆရာအင်ဂျီပဲဖြစ်ဖြစ်ဘောင်းမီပဲဖြစ်ဖြစ်ကုတ်အင်ဂျီနဲ့ဘောင်းမီစု WhatsApp ပဲဖြစ်ဖြစ်မှားကျင်လို့ရှိရင်သူတို့စီကိုလှမ်းပြီးတော့ဆက်သွယ်လိုက်အဲ့ဒါဆိုလို့ရှိရင်သူတို့ကဒီအမဲရောင်ပေါ်မှာအဖြူအဆက်ဝိုင်းလေးတွေပါတဲ့ Zozo body suit ကိုချက်ဝတ်စုံကိုပြန်ပို့ပေးလိုက်မယ
်ဂျပန်ကနေပို့မှာအမေရိကအထိကိုသူတို့ပို့ပြီးမှလားနောက်အဲ့ဒီကိုချက်ဝတ်စုံကြီးကိုကျွန်တော်ကဘယ်လိုလောက်အောင်မှာလဲဗ
ျအမေရိကပါဝင်ဒီအာရှဥရောပအရှေ့အလယ်ပိုင်းကနိုင်ငံပေါင်း82နိုင်ငံကိုပို့ပေးတယ်လို့ပြောတယ်ကိုချက်ဝတ်စုံတစ်ခုထဲနဲ့မပြီးသေးဘူးလေကိုရဲ့ဒီ smartphone တွေကို Zozo app ကိုထည့်ဖို့လိုသေးတယ်အသင်းဖြစ်ပြီဆိုလို့ရှိရင် Zozo app ကင်မရာကိုချိန်အဲခုနပြောတဲ့ Zozo suit ကိုချက်ဝတ်စုံကိုဝတ်ပြီးတော့မှကင်မရာရှေ့မှာ360ဒီဂရီပတ်လည်လှက်ဓာတ်ပုံရိုက်လိုက်ရုံပဲ app ကကိုယ့်ရဲ့အတိုင်းတွင်အားလုံးကိုအတိအကျမှတ်ထားပေးတယ်အဲဒီ Zozo app ပေါ်ကနေပဲကိုမှားခြင်းနဲ့အင်ဂျီဘောင်းမီတွေကိုမှားလိုက်ရုံပဲအားလုံးက online ကိုအခြေခံနေဆိုပေမဲ့ဂျင်းဘောင်းမီဆိုလို့ရှိရင်လည်းကိုတဲ့ကွက်တီရမှာ
စိုးတော့မစိုးဘူးဗျအင်ဂျီတွေဂျင်းဘောင်းမီတွေတက်အပေါ်အောင်စုဝတ်စုံမျိုးကိုကိုယ့်ရဲ့ကိုယ်တိုင်းနဲ့ကွက်တီးရမယ်ဆိုလို့ရှိရင်အတော့အဆင်ပြေပါဘာလို့လဲဆိုတော့အတော်များများကကုတ်အင်ဂျီတော်လို့ရှိရင်ဘောင်းမီ size လွဲနေတာတို့လက်တိုင်းခြေထောက်တိုင်းရှိနေတာတို့ဖြစ်လို့ရှိတာမဟုတ်လားဗျဒါပေမဲ့ဈေးတွေကတော့အတော်ကြီးမှာပေါ့
အမျိုးသားစုတစ်စုံနဲ့တွဲဝေးရမယ့်ရှက်အင်ဂျီတစ်ထည့်အတွက်ကိုဒေါ်လာ220ကျော်ကျော်လေးကျမယ်လို့ကြေညာထားတယ်မိတ်ဆက်တဲ့ဈေးပေါ့ Star Today Company CEO Yusaku Mezawa ကတော့ဤပညာအကူအညီနဲ့လူတွေအဝတ်အစားဝတ်တဲ့ပုံစံကိုပြောင်းလဲနိုင်ခဲ့ပြီလို့ပြောပါတယ်
The time where people adapt to clothing is over. This is a new era where clothes adapt to people.
အဝတ်တွေနဲ့လိုက်ဖက်အောင်လူတွေကလိုက်လုံနေရတဲ့ခေတ်ကုန်သွားပါပြီ။လူတွေနဲ့ကိုက်အောင်အဝတ်တွေကလိုက်ပြီးပုံဖော်ပေးရတဲ့ခေတ်စ်ကိုရောက်လာပါပြီ
။ကိုတိုင်းတိုင်းပြည်မဲ့ Zuzu Soup ကိုကြက်ဝတ်စုံပေါင်း9သိန်းခွဲကျော်သူတို့ရဲ့ customer receipt ကိုပို့ပေးပြီးပြီလို့ Yusaku Mezawa ကပြောတာကိုတော့သတင်းတွေမှာဖတ်ရတယ်။2019 match လောက်မကုန်ခင်အခမဲ့ဇူးဇူးကိုကြက်ဝတ်စုံပေါင်း7သန်းထိပို့ပေးရလိမ့်မယ်လို့လည်းသူတို့ကခန့်မှန်းထားတယ်တဲ
့ Start Today Company ဆိုတာကအခုမှဒီအဝတ်ထည်တဲ့ပတ်သက်လို့ရှေ့ပြေးအမြင်တွေနဲ့လောက်တာမဟုတ်ဘူးရှင်လွန်ခဲ့တဲ့14နှစ်2004ခုနှစ်ထဲကအဝတ်အစားတွေကို online ကနေပြီးတော့ဝယ်ဖို့တွန်းဆုတ်နေကြတဲ့ဂျပန်တွေကို Zozo Town website နဲ့စပြီးမိတ်ဆက်ပေးခဲ့တဲ့ company ပါအခုတော့ဂျပန်နိုင်ငံရဲ့ထိတ်တန့် online အဝတ်ထည်ဈေးကွက်ကြီးဖြစ်နေပြီကုမ္ပဏီတံမိုးအဖင်းကလည်းဒေါ်လာ1ဘီလျံခွဲနီးပါးရှိနေပါပြီ။အခုနောက်ဆုံးဒီ Zozo brand နဲ့ကမ္ဘာဈေးကွက်ထဲမှာပါဖောက်ဖို့ကြိုးစားလာတာလို့ဂျပန်စီးပွားရေးသတင်းတွေမှာတော့သုံးသပ်ကြပါတယ
်။ကိုရိုင်းအတိအကျနဲ့မှာဝင့်နိုင်မဲ့ Zozo brand အဝတ်အစားတွေက Zozo Town website မှာရောင်းနေတဲ့ဈေးအလယ်လက်ရှိတဲ့ brand တွေနဲ့ပြိုင်ဆိုင်တာမျိုးမဖြစ်အောင်လို့ဒီဈေးအသင့်တင့်နဲ့လူတိုင်းအခြေခံမရှိမဖြစ်လို့တဲ့အဝတ်မျိုးတွေဖြစ်တယ်လို့ပြောတယ်ဗျ။အဲကြောင့်မလို့အခုကမ္ဘာနိုင်ငံအတော်များများမှာအောင်မြင်နေတဲ့ဂျပန်ဝတ်ထည် brand ဖြစ်တဲ့ Uniqlo နဲ့ထိတိုက်အပြိုင်ဖြစ်လိမ့်မယ်လို့တော်များများကမြင်နေကြရဗျ။
Amazon online ဈေးကွက်ကြီးနဲ့လည်းအပြိုင်ဖြစ်လာနိုင်တယ်ရှင်။အခုဆိုလို့ရှိရင် Amazon ကဒီ online ပေါ်ကနေပြီးတော့အဝတ်အထည်တွေရောင်းတဲ့ဘက်ကိုတော်တော်လေးချဲ့လာပြီ။ပြီးခဲ့တဲ့နှစ်ကပဲ Body Labs ဆိုတဲ့ company ကို Amazon ကဝယ်လိုက်တယ်လေ။အဲ့ဒီ Body Labs ဆိုတာကအဝတ်အစားတွေကိုယ်နဲ့လိုက်မလိုက် online ပေါ်မှာမှန်းကြည့်လို့ရအောင်လို့သုံးဖက်ပြင် 3D scanner နဲ့ကိုယ်တိုင်းဖတ်ပြီးတော့မှဒီကိုယ့်ရဲ့ကိုယ်ပွားကွန်ပျူတာအယုတ် Avatar ဖန်တီးပေးတဲ့ company လေဆိုတော့ Amazon ကလည်းဒီအဝတ်အစား fashion ဘိုင်းအတွက်ကိုရည်မှန်းချက်ကြီးကြီးရှိပုံရတယ်ကိုသားညုံရ
။ထေချာတာပေါ့မဆွမြန်မွာဂျပန် fashion ဈေးကွက်ထဲမှာထိတ်တန့်နေရာရဖို့အတွက် Amazon ကကြိုးစားနေတယ်ဆိုတာဗမာသိတာလဲဆိုတော့ Tokyo Fashion Show တွေကို Amazon က sponsor လုပ်တာပဲကြည်လေ။ Amazon company အတွက်မြန်မြန်ဆန်ဆန်တိုးတက်နေတဲ့ကဏ္ဍတွေထဲမှာ fashion ကဏ္ဍလည်းပါတယ်လို့ Amazon ရဲ့ဂျပန်နိုင်ငံ fashion ဆိုင်ရာကြီးကဲကလည်းပြောထားတာရှိတယ်လေ။
Zozo Town တို့ Amazon တို့လိုမျိုး online ပေါ်ကနေအဝတ်အစား fashion ရောင်းတဲ့ company ကြီးတွေကဤပညာတွေကိုသုံးပြီးတော့မှရှေ့ပြေးတည်ထွင်မှုတွေကိုလုပ်နေကြတာကို fashion ရှေ့ပြေးနေသူတွေကတော့ကြိုးဆိုနေကြတယ်။တစ်ဖက်မှာလဲ Zozo Suit နဲ့ Zozo App လိုမျိုးကိုယ့်ရဲ့ခန္ဓာကိုယ်အတိုင်းအတိအကျကို online ပေါ်ကနေပြီးတော့မှမျှဝေမှတ်သားပေးထားတာမျိုးကိုစိုးရိမ်နေကြတဲ့သူတွေလည်းရှိတယ်။ အခုကမှဒီကိုနဲ့ဆိုင်တဲ့ data အချက်လက်တွေကိုအသေးချာသိမ်းထားတာတော့မှခိုးယူခံနေရတာဆိုတော့ Zozo app ကနေတဆင့်ကိုယ့်ရဲ့ကိုယ်အတိုင်းအသေးစိတ်ကိုပေးရမှာဘလောက်စိတ်ချရတယ်လဲလို့မေးခွန်းထောက်မှုတွေလည်းရှိနေပါတယ်ရှင
်။မဆုမြတ်မွန်စီစဉ်ထုတ်လွှင့်ပြီးကိုသားညုံကူညီတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။အခုမအီးတနာကျော်စီစဉ်တင်ဆက်ပေးနေကြတက်တန့်ရောင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့စကော့တလန်တက္ကသိုလ်တခုမှအဓိပတိယာရူခန့်အပ်ခံရတဲ့ဝိုင်းရင်ဗြိတိရှားအဆိုတော်ကဘယ်သူပါလဲပြီးတော့ American ပြည်အောင်စုကရုံဝင်လူများနေတဲ့ရုပ်ရှင်ကားတွေဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်။ဝိုင်းရဲ့တချင်းအဆိုတော်လည်းဖြစ်တချင်းတွေကိုလည်းကိုရိုင်းဆက်ဆိုတဲ့ Annie Lennox ဟာ Scotland က Glasgow Caledonian တက္ကသိုလ်ရဲ့အဓိပတိအဖြစ်နဲ့ခန့်အပ်ခံရတာကြောင့်အဲ့ဂုဏ်ပြုခံရသူရရှိတဲ့ပထမဦးဆုံးအမျိုးသမီးဖြစ်လာပါတယ်။အဲ့ဒီ Linnaeus 1980ပြည်လွန်နှစ်တွေကအထူးအောင်မြင်မှုရခဲ့တဲ့ Eurythmics အဖွဲ့တွေကတအုပ်ဖြစ်ပြီးတော့အခုလိုမျိုးသူဂုံတိုးဆောင်နေရာကိုပေးခံရလို့အမတမကိုဂုံယူဝမ်းသာမိပါတယ်လို့ပြောသွားပါတယ်။ကျွန်မအသက်60တောင်ပြည့်ခံနေပါပြီ။ဒါမဲ့လည်း Pop Guitar ဆိုတာနုပြိုလှပခြင်းသဘောကိုစောင့်တာမလို့ကျွန်မအတွက်တော့ဒီ Pop Guitar ဟာအခုထိအရေးပါနေသေးပါ။
I'm almost 60 and I think it's relevant because Pop music has always been about youth and beauty in a way and I see a lot of older guys
that can say jori le ku chain di sin mo phyo pye ni ya twi ni ya ba de jama ga ro ai law thi phyo pye nai ma la ma pyo nai de bi me a myo tami khita anu pinya shin a nge le de ko jama pyo chin da ga ro ko re ga a me re ye a tet ko yauk la yin da ma mo a phwa ywe yauk la yin naw ma ဒီလောကထဲမှာဆက်ပြီးရှင်သန်ရက်တည်နေနိုင်တယ်ဆိုတာပြောပြပြီးတော့အားပေးခြင်းပါလေ။ကျမကတော့အခုထိတက်ကြွနေတော့ကျမဘက်ကဒီဂီတအတွက်ပေးဆက်ခဲ့ရတာတွေရှိပေမဲ့လည်းဒီအမှုပညာတိတ်ခါကိုကျမဆက်ပြီးထိန်းထားနိုင်တော့မှာဒီလိုလုံးနိုင်မှုကတိတ်တော့မလွယ်ဘူးဆိုပေမဲ့ဒီအမှုပညာကကျမကိုအခုနေရာရောက်အောင်ပေးခဲ့တာပါလို့ Annie Lennox ကပြောသွားပါတယ်။ Annie Lennox ကိုဒီဂုံတိုးဆောင်စုချီးမြှင့်တဲ့အထူးအခမ်းအနားကို Glasgow မြို့ကတက္ကသိုလ်ဝင်းထဲမှာကျင်းပတော့ဒီတက္ကသိုလ်ရဲ့ရည်မှန်းချက်တွေပြည့်ဝအောင်လို့သူတက်နိုင်တဲ့အပိုင်းကအကောင်းဆုံးဆောင်ရွက်ပေးသွားပါမယ်လို့ Annie Lennox ကကတိပြုသွားခဲ့ပါတယ်ရှင
် Deserve the same protections given to other species or should they just be left to die
American ပြည်အောင်စုမှာယုံတင်တဲ့ရုပ်ရှင်ကားတွေထဲမှာတော့ The Jurassic World Fallen Kingdom ရုပ်ရှင်ကားကဒုတိယမြောက်သတင်းပတ်အဖြစ်နဲ့ယုံမှာလူဝင်ဆုံးဖြစ်ပြီးတော့ဒီဒုတိယသတင်းပတ်မှာဒေါ်လာ160ပိုများရရှိမယ်လို့ခန့်မှန်းပြောကြတာကြောင့်ပြည်ရင်းဝင်ကို265သန်းဒီပါဖြစ်သွားခဲ့ပါတယ
် That's not the way you're supposed to do it dad they want us to do it this
way I don't know that way why would they change math math is math math is math
Hello
Hey honey
Incredibles 2 ရုပ်ရှင်ကားကတော့ရုံတင်တာ30ရှိသွားခဲ့တယ်ဒုတိယနေရာမှာပြီးခဲ့တဲ့တင်မကဝင်ငွေ45သန်းခွဲနဲ့စုစုပေါင်းဆိုရင်တော့ဒေါ်လာ1400တော်တော်ကျကျရရှိခဲ့ပါတယ
် He's in excellent health
How long would it take you to make 7 pieces of jewelry
5 or 6 hours
How long if I told you you didn't have to live with your mother anymore
Isliye tumhare paas koi pati nahi hai
Less
ကျွန်တော်မှယုံတင်တဲ့ Ocean 8ရုပ်ရှင်ကားကတော့ဒီနောက်ဆုံးသတင်းပတ်မှာဒေါ်လာ8သန်းရရှိနေဆဲဖြစ်ပါတယ်။ဇွန်လ10ရက်နေ့သတင်းပတ်ကောင်မှာယုံတင်သွားတဲ့ Ocean 8ရုပ်ရှင်ကားကပထမဦးဆုံးယုံတင်တဲ့သတင်းပတ်မှာပဲ Solo Star Wars Story ရုပ်ရှင်ကိုကြော်ပြီးတော့သတင်းပတ်ရဲ့ဝင်ငွေအကောင်းဆုံးစကားဖြစ်တာပါ။ Hollywood မင်းသမီး Sandra Bullock, Kate Blanchett, Anne Hathaway, Helena Bonham Carter နဲ့ Rihanna တို့တရုတ်ဆောင်ထားတဲ့ဒီဇာတ်ကားက American ပြည်အောင်စုနဲ့ကနေဒါမှာဒေါ်လာ 95.8 သန်း။ဒီကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့216သန်းဝင်ငွေရရှိထားပါပြီ။အရင် Ocean ဇာတ်ကား၃ကမှာ Danny Ocean ဖြစ်တဲ့တရုတ်ဆောင်တဲ့ George Clooney ရဲ့အိမ်အောင်ကွဲနေတဲ့မြမဖြစ်တဲ့ Gary Ocean အဖြစ်နဲ့သူကတရုတ်ဆောင်ထားပါပြီ။အထောက်တစ်ခုနဲ့တော့မင်းသား George Clooney တရုတ်ဆောင်တဲ့ပထမဦးဆုံး Ocean ကဖြစ်တဲ့ Ocean 11ရုပ်ရှင်ကားကိုအခြေခံပြီးရိုက်ကူးတဲ့ဒီဇာတ်ကားက အမျိုးသားတွေကိုပို့ပြီးတော့ဝင်ငွေကောင်းပြီးတော့ဩဇာလွှမ်းမိုးတဲ့ဟောလိဝုဒ်ကိုပြန်ပြီးတော့ပြောင်းပြန်လာနေပေါ့အမျိုးသမီးတွေကိုဦးစားပေးတာရိုက်ကြခံရပါတယ်ဒီသတင်းရောင်သတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. Here comes a crazy fan. Oh, up in my face. Oh no. မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာကိုနားဆင်ပြီးမှတော့ခုတစ်ပတ်သူယုံကြည်ရာကဏ္ဍမှာမြန်မာနိုင်ငံမတန်မစွမ်းသူများအဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့ဦးအောင်ကိုမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်။ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မတန်စွမ်းသူများအနေနဲ့လည်းပဲအခြားတန်စွမ်းသူများဤသူမိမိဘဝအောင်မြင်တိုးတက်ရေးအတွက်တာဝန်ယူတာဝန်ခံတတ်တဲ့စိတ်ဓာတ်စိတ်ခံစားချက်အရင်းခံနဲ့ကြိုးစားအားထုတ်ဖို့လိုတယ်ဆိုတာကိုကျွန်တော်အပြည့်အဝယုံကြည်ပါတယ်ကျွန်တော်တို့မှာရှိနေကြတဲ့မတန်ဆွမ်းမှုတစ်ခုခုကြောင့်အဲ့ဒီမတန်ဆွမ်းမှုကိုအကြောင်းပြုပြီးတော့မှဘဝကိုရင်မဆိုင်ရတဲ့ညုံငယ်အားငယ်တဲ့အားနေတဲ့စိတ်အရှုံးပေးခြင်းတဲ့စိတ်ဓာတ်တွေကိုဖယ်ထားပြီးတော့မှပတ်ဝန်းကျင်မှာရှိနေတဲ့အခွင့်အရေးနဲ့အခွင့်အလမ်းကောင်းတွေမိမိဘဝမတန်ဆောင်းမှုအခြေအနေနဲ့လိုက်လျောညီတွေ့ရှိစေမယ့်အရာတွေကိုရွေးချယ်ဆုံးဖြတ်ပြီးတော့မှမလျှော်သောဇွဲလုံးနာဝိရိယနဲ့ကြိုးစားအားထုတ်ဖို့လိုမယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ငယ်စဉ်တောင်ကြီးကလေးဘဝအရွယ်မှာတော့မိဘညီကိုမောင်နှမများဆရာသမားများရဲ့ပဲ့ပြင်ထိန်ချောင်ပံ့ပိုးမှုအောက်မှာကျွန်တော်တို့ကြီးပြင်းခဲ့ရသလိုအရွယ်ရောက်လူလားမြောက်တဲ့အခါမှာကိုယ့်ဘဝကိုပိုင်ဆိုင်ကြတဲ့အတွက်ကြောင့်ကိုယ်ပိုင်ထားတဲ့ကိုယ့်ဘဝကိုတန်ဖိုးရှိရှိအောင်မြင်တိုးတက်ဖို့အတွက်ကိုတာဝန်ယူတာဝန်ခံတတ်တဲ့စိတ်နှလုံးသားအသိစိတ်ဓာတ်နဲ့ကြိုးစားအထုပ်ဖို့လိုပါတယ်တကယ်တော့အသေးချာစဉ်းစားကြည့်မယ်ဆိုရင်လူတိုင်းလူတိုင်းမှာချိုးရင်ချက်ကိုယ်စီရှိကြပါတယ်ကျွန်တော်တို့ကတပားသူရဲ့ချိုးရင်ချက်အားနည်းချက်ကိုမမြင်နိုင်လို့သာဖြစ်ပါတယ်ဒါကြောင့်မမြင်နိုင်တဲ့အားနည်းချက်နဲ့မြင်နိုင်တဲ့အားနည်းချက်ရဲ့လို့နှစ်ခုပဲရှိပါတယ်အဲ့ဒီနှမျိုးစလုံးကိုကိုယ်မှာပိုင်ဆိုင်နေတဲ့အားနည်းချက်ကိုအားသာချက်ဖြစ်ပြောင်းလဲဖြစ်ဖို့လိုပါတယ်ဘဝကိုအရှိကိုရှိတိုင်းလက်ခံပြီးတော့မှအကောင်းဆုံးဖြစ်အောင်ကြိုးစားဖို့လိုပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့ကမ္ဘာပေါ်မှာအောင်မြင်နေတဲ့လူအလုံးအဲ့ဒီလိုတာဝန်ယူတာဝန်ခံတတ်တဲ့စိတ်နှလုံးသားနဲ့ကြိုးစားအထုတ်ခဲ့ကြလို့သာဖြစ်ပါတယ်လို့ပြောချင်ပါတယ်ကျွန်တော်ရဲ့တာဝန်ယူတာဝန်ခံဆောင်ရွက်ပြီးကိုယ့်ဘဝကိုထိန်းချောင်းတတ်တဲ့စိတ်ဓာတ်အပြင်ကျွန်တော်တို့မှာရှိနေတဲ့ညှိုးငယ်တဲ့စိတ်တွေအားငယ်တဲ့စိတ်တွေဘဝကိုအရှုံးပေးခြင်းတဲ့စိတ်တွေတဖြည်းဖြည်းပြောင်းလဲသွားမှာဖြစ်သလိုပဲကျွန်တော်ပဝင်းကျင်မှာကျွန်တော်တို့ရဲ့ဖြစ်စဉ်အားလုံးကိုကြည့်ရှုလေ့လာနေကြတဲ့အတူတူနေထိုင်ကြတဲ့နိုင်ငံသားများအနေနဲ့လည်းကျွန်တော်တို့ပုံမှာမြင်နေကြတဲ့ဝင်းဒိုးဝင်ဖို့တစ်ဖွဲအမြင်မျိုးတွေတနာစရာကောင်းပါတယ်ဆိုတဲ့ခင်မြင်ယူဆချက်မျိုးတွေသူတို့စိတ်ထဲကနေပြီးတော့လဲကျွန်တော်တို့ရဲ့တိုးတက်အောင်မြင်မှုကိုကြည့်ပြီးတပြေးပြေးနဲ့အကောင်းမြင်တဲ့ခံယူချက်ခံစားချက်တွေဖြစ်လာပြီးတော့အားလုံးပြောရှင်တဲ့လူပောင်အဖွဲ့စီနေချင်းစပွဲကောင်းတဲ့လူပောင်အဖွဲ့စီကိုကျွန်တော်တို့အားလုံးပိုင်ဆိုင်နေကြမှာဖြစ်ပါတယ်မတန်ဆွမ်းပေမဲ့ကိုအချိုးပြုတ်နိုင်သလိုကိုနေထိုင်တဲ့မိဘဆွေမျိုးအတိုင်းဝိုင်းသာမကကိုနိုင်ငံတော်အတွက်လည်းအကောင်းဆုံးအချိုးပြုတ်နိုင်တဲ့နိုင်ငံသားကောင်းဖြစ်ခွင့်ရှိပါတယ်ဖြစ်လေဖြစ်ရမှာပါအဓိကကတော့ကျွန်တော်တို့မှာတာဝန်ယူတာဝန်ခံဆောင်ရွက်တတ်တဲ့အလေးထားနဲ့စိတ်ခံစားချက်ရှိဖို့သာဒီကကြပါတယ်
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မြန်မာနိုင်ငံမတန်ဆွမ်းသူများအဖွဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးအောင်ကိုမြင့်ရဲ့ယုံကြည်ရာကိုနားဆင်ခဲ့ရတာပါရှင်။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ
်။နှစ်ဆက်တရာစုပင်လုံတတိယကြိမ်စီဝေးကိုအခုလာမဲ့ဇူလိုင်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းကြမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ17ရက်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေးပို့ထားပါ။တိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com Facebook စာမျက်နှာက VOA Burmese News ဖြစ်ပါတယ်။ VOA ရဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ။
အင်္ဂါညတိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင် VOA မြန်မာပိုင်းရဲ့တင်းလာညချမ်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကနေအခုအသံလွှင့်နေတဲ့တနာရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစအဆုံးပြန်ပြီးနှာဆင်နိုင်ပါတယ်တင်းလာနေညဘက်အစီအစဉ်အဆုံးသတ်ခင်မှာထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကအကြေညာပေးပါမယ်ရှင
်။ထိုင်းနိုင်ငံတောင်ပိုင်းချင်းရိုင်ခရိုင်မေဆန်မြို့ကသဘာဝလိုင်းကိုအတွင်ပိတ်မိနေကြသူတွေကိုဆက်လက်ကယ်ထုတ်နေတာမှာဒီကနေ့တင်းနှင်းလာနေမှာတော့နောက်ထပ်၄ယောက်ကိုလှိုင်ကူအပြင်ကိုကယ်ထုတ်လိုက်နိုင်ပြီဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။မနေ့တင်းနှင်းကနေကအလားတူ၄ယောက်ကိုကယ်ထုတ်လိုက်နိုင်ခဲ့ပြီဖြစ်တာကြောင့်ဒီကနေ့ကယ်ထုတ်လိုက်တဲ့၄ယောက်နဲ့ပေါင်းလိုက်ရင်စုစုပေါင်း၉ယောက်ကကယ်ထုတ်လိုက်နိုင်သူ၈ဦးဖြစ်သွားပြီဖြစ်ပါတယ်။တံလောင်းလိုင်းကိုအတွင်းကျန်းနေသူတွေအတွက်ကစေးလုပ်ငန်းတွေကိုတော့လောလောဆယ်မှာဆက်ဆိုင်ထားလိုက်ပြီးမနေ့ပြန်အင်္ဂါနေ့မှာပြန်လည်လှုပ်ဆောင်မှာဖြစ်ပါတယ်။ဗြိတိရှ်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာမကြာသေးခင်အချိန်ပိုင်းတွင်ကပဲယာတုကနေနှုတ်ထွက်သွားခဲ့ပါတယ်။ဝန်ကြီး Johnson ဘာကြောင့်အခုလိုရုတ်တရက်နှုတ်ထွက်သွားတယ်ဆိုတဲ့အသေးစိတ်အချက်အလက်တွေတော့ထွက်မလာသေးပါဘူး။ဒါပေမဲ့သူဟာ Brexit အတွက်အကျိတ်နဲ့ဆွေးနွေးမှုတွေဖြစ်ပေါ်နေတဲ့အချိန်မှာအခုလိုယာတုကနှုတ်ထွက်လိုက်တာဖြစ်ပါတယ်။Brexit လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU အဖွဲ့ကနှုတ်ထွက်ရေးကိစ္စတွေကိုတာဝန်ခံညီနိုင်ဆွေးနွေးသူ David Davis ဆရာတို့ကနှုတ်ထွက်ပြီးနောက်တနေ့မှာဝန်ကြီး Johnson အခုလိုယာတို့ကနှုတ်ထွက်သွားတာလည်းဖြစ်ပါတယ်။ဒါဟာနေ့ရက်အတွင်းလက်ရှိအစိုးရအဖွဲ့တွေကနေယာတို့ကနှုတ်ထွက်သွားတာကြောင့်ဝန်ကြီးချုပ် Theresa May အစိုးရအဖွဲ့အတွက်ဖိအိုဖျက်ဖြစ်သွားစေတဲ့အရေးလက္ခဏာလည်းဖြစ်ပါတယ်။ Writer တင်းတော်နှုတ်ကိုနိုင်ငံတော်လေးဝက်ချက်ဥပဒေချိုးဖောက်မှုတွေနဲ့ဆွေးချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တဲ့အပေါ်များစွာစိတ်မကောင်းဖြစ်မိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။အလားတူပဲ EU ဥရောပသမဂ္ဂကလည်းသတင်းတောက်တွေကိုအခုလိုဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်နဲ့အများပြည်သူတွေအနေနဲ့သတင်းမှန်ရရှိစေစတဲ့အခြေခံလွတ်လပ်ခွင့်တွေကိုချင်းချော့ရာရောက်စေကြောင်းပြောပါတယ်။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာ၃ရက်ဆက်တိုက်မိုးသည်ထန်ခဲ့ပြီးတဲ့နောက်မြေပြိုမှုတွေအတွင်းအနည်းဆုံးလူ100တေဆုံးခဲ့ရကြောင်းအာဏာပိုင်တွေကပြောပါတယ်။နောက်ထပ်65ဦးပျောက်ဆုံးနေစေဖြစ်တယ်လို့ဆိုပါတယ်။နိုင်ငံအနောက်ပိုင်းနဲ့အလဲပိုင်းကထိခိုက်မှုရှိခဲ့တဲ့ကျေးရွာတွေကအပြည့်စည်တွေကြားမှာအသက်ရှင်ကျန်ရစ်သူတွေတေဆုံးသူတွေကိုကယ်ဆယ်ရှာဖွေရေးတွေဆက်လက်လုပ်ဆောင်နေကြပါတယ်
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Canalius Tanner ဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်တွေကိုလိုင်းဒိုမီတာ16.25နဲ့လိုင်းလမီတာ190ရုကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မမြသင်းအောင်ပါ။
This program has come to you from the Voice of America, Washington.